Welcome to the Voice of America in Burmese.
ဘေးရန်ရဲ့အတွေ့အကြုံတွေနေ့တစ်နေ့ဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ23ရက်အင်္ဂါနေ့မနေ့ဘက်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40-48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်ပါပါဒီမနက်မှာထူးခြားတဲ့တင်ပြချက်တွေထဲမှာပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာဖြစ်သလိုမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုပုံမှန် 905 ခါခွေးနဲ့တရားစွဲဆိုလိုက်တယ်လို့မိသားစုဝင်ကပြောပါတယ်
ဒီကူအနာသိစ်ကောင်စီကဟိုဟာပေါ့ဂုံသိက္ခာညွန်းနှန်းစီမှုတဲ့ဟိုဟာပေါ့905ခါကူးနဲ့ဖွင့်ထားတယ်ခင်ဗျ905ခါကူးရတော့ပြရတယ
်ဒီကြောင်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းကြားရဖို့ရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာအရက်သားခေါင်းဆောင်တွေကိုဖမ်းပြီးစစ်တပ်ကအာဏာသိမ်းတဲ့22ရက်မြောက်နေ့တနင်္လာနေ့မှာတော့နိုင်ငံတော်မှာအယောင်းဝယ်ကုလူဆက်ဆံမှုအလုံးပိတ်သိမ်းရပ်ဆိုင်ပြီးလူပေါင်းတန်းချီဆန္ဒပြခဲ့ကြပါတယ်။နှစ်လပိုင်း22ရက်နေ့2022ခုနှစ်အထိမ်းအမှတ်နဲ့နှစ်ငါးလုံးပြည်လုံးကျွတ်တပိတ်ဆင်နွှဲခဲ့ကြတာပါ။မြို့တော်နေပြည်တော်တဝိုက်မှာတော့ရဲနယ်စစ်ဖက်ကဖမ်းဆီးရှိခဲ့ပြီးခမန်းချေရာချီရှိမယ်လို့မျက်မြင်တွေ့သူတွေက BOA ကိုပြောပါတယ်။ရန်ကုန်မှာတော့တန်ယုံနေတဝိုက်လုံခြုံရေးတင်းကျပ်ခဲ့ပါတယ်။နိုင်ငံတော်ကဒေသအများစုမှာလည်းအတင်းအဖွဲတွေအလိုက်ချီတက်ဆန္ဒပြတာကိုတွေ့မြင်ခဲ့ကြရပြီးမန္တလေးမြို့မှာတော့မစိုးရိမ်တိုက်တိုက်ကတန်ကားတော်တချို့တနင်္လာနေ့ကပထမဆုံးအချိန်ဖြစ်ဆီယနာဒိန်ဆန့်ကျင်မှုတပိတ်မှာပါဝင်ကြွချီခဲ့ကြတာကိုလည်းတွေ့ရပါတယ်ရှင်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်ဆောင်တွေကိုအမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်အရေးယူဆောင်ရွက်လာနိုင်ပွဲရှိကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာစစ်တပ်ပိုင်လုပ်ငန်းကြီးတွေအပေါ်မှာအမေရိကန်ဘက်ကထန်ခတ်ပိတ်ဆို့မှုချမှတ်မထားတာနဲ့ပတ်သက်ပြီးမေးမြန်းတာမှာနိုင်ငံသားရေးဌာနပြောခွင့်ရကဆီယနာဒိမ့်မှုနဲ့ပတ်သက်တဲ့လူတွေနဲ့လုပ်ငန်းတွေကိုအမေရိကန်ဘက်ကထန်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ကြောင်းပြောပါတယ်ဒါအပြင
် Well I said people and entities The other point I would make is that there may be additional policy levers we can pull.
မြန်မာပြည်သူတွေကိုပံ့ပိုးရေးအမေရိကန်ရဲ့ရီမန်းဆောင်ရွက်ချက်ပြည်မီစေဖို့အတွက်နောက်ထပ်မူဝါဒအရဖိအားပေးဆောင်ရွက်မှုတွေထပ်ရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံတွင်းကငြိမ်းချမ်းစွာဆန္ဒပြသူတွေကိုအမေရိကန်ဘက်ကထောက်ခံကြောင်းလည်းပြောပါတယ်။မြန်မာဆီယနာသိမ်းမှုရေးနဲ့ပတ်သက်ပြီးအမေရိကန်ဘက်ကမိဖန်နိုင်ငံတွေမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောဆိုသွားပါတယ်ရှင်။ဗြိတိန်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်စွာမင်းကိုတနင်္လာနေ့မှာဗြိတိန်နိုင်ငံသားရေးဌာနကဆင့်ခေါ်ပြီးဆန္ဒပြပွဲတွေမှာလူသေဆုံးထိခိုက်ဒဏ်ရာရစေတဲ့အဖြစ်လုံခြုံရေးအဖွဲ့တွေကအင်အားသုံးနေတာကိုရှုတ်ချခဲ့တယ်လို့ဒီလုပ်ရက်တွေရက်ဖို့လည်းပြောဆိုခဲ့ပါတယ်။ဗြိတိန်ဆိုင်ရာမြန်မာတပ်မတ်ကြီးကိုအခုဖေဖော်ဝါရီလအတွင်းဗြိတိန်ကဒုတိယအကြိမ်ဆင့်ခေါ်မှုလည်းဖြစ်ပါတယ်။ငင်းချစွာဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့တုံ့ပြန်ကင်တွယ်ပုံကိုဗြိတိန်ရဲ့အာရှဆိုင်ရာဝန်ကြီးနိုင်ဂျဲအဒမ်စ်ကရှုတ်ချခဲ့တယ်လို့လူသေဆုံးပြီးအပြင်းထန်ထိခိုက်ဒဏ်ရာရစေတဲ့အင်အားသုံးဖြိုခွင်းမှုတွေကိုရပ်ဆိုင်းရမယ်လို့လည်းမြန်မာတပ်မတ်ကြီးကိုပြောဆိုခဲ့တဲ့အကြောင်းနိုင်ငံသားရေးဌာနပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။ဆီယနာသိမ့်မှုနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်အပါအဝင်အရက်သားတွေကိုတရားမဲ့ဖမ်းဆီးမှုတွေကိုလည်းဝန်ကြီးအဒမ်စ်ကကန့်ကွက်ရှုတ်ချပြီးဖမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုငြိမ်းချမ်းစွာပြန်လည်ကျင့်သုံးဖို့လည်းတိုက်တွန်းခဲ့ပါတယ်။ငြိမ်းချမ်းစွာဆန္ဒပြပွဲတွေအပေါ်အကြမ်းဖက်ကင်တွယ်မှုတွေအတွက်စစ်တပ်ဘက်ကတာဝန်ယူတာဝန်ခံစေရေးအတွက်နိုင်ငံတကာမိတ်ဖက်တွေနဲ့ဗြိတိန်ကဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်ရှင်။ အနာဒိမြန်မာစစ်တပ်ကိုတန်းခတ်ပိတ်ဆို့မှုချက်မှတ်ရေးဥရောပသမ္မတနိုင်ငံသားရေးဝန်ကြီးတွေတနင်္လာနေ့ကသဘောတူခဲ့ပြီးမြန်မာဆိုရအတွက်ငွေကြေးထောက်ပံ့မှုတွေကိုလည်းထိန်းချုပ်လိုက်ပြီးဖြစ်ကြောင်း EU နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ
် Today we have decided a set of targeted measures with ministers in response to these events.
အနာသိမ်းမှုမှာစစ်တပ်ဘက်ကတာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးအမြတ်တွေကိုပြစ်မှတ်ထားတန်းခတ်အရေးယူရေးအတွက်နိုင်ငံရေးအရာသဘောတူညီချက်ရရှိခဲ့ကြောင်းမြန်မာဆိုရပြုပြင်ပြောင်းလဲရေးအစီအစဉ်တွေအတွက် EU ရဲ့ဓာတ်ရိုက်ငွေကြေးထောက်ပံ့မှုအလုံးကိုလည်းထိန်းချုပ်လိုက်ပြီးဖြစ်ကြောင်း EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရဲကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတွင်အခြေအနေတွေပြည်လဲစီရေးအတွက်တန်တမာကြီးနီလန်အလုံးသုံးပြီးဆောင်ရွက်မှာဖြစ်ပြီးဒီလိုကြိုးပမ်းဆောင်ရွက်မှုမအောင်မြင်ရင်တော့စစ်တပ်အာဏာပိုင်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကလည်းပြောဆိုသွားပါတယ်မြန်မာနိုင်ငံကိုပိတ်အပ်ထားတဲ့အထူးကုန်သွယ်ခွင့်အခွင့်အရေးဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကို EU ကပြန်လည်သုံးသပ်နေတယ်လို့လည်းတနင်္လာနေ့ဆွေးနွေးပွဲအပြီးထုတ်တဲ့ EU နိုင်ငံသားရေးဝန်ကြီးတွေရဲ့ကြေညာချက်ကဖော်ပြပါတယ်မန္တလေးမှာစနေနေ့ကဆန္ဒပြပွဲနှိမ်နှင်းခံရမှုအတွင်းကလေးတဦးသေဆုံးခဲ့ရပြီးတဲ့နောက်မြန်မာလုံခြုံရေးအဖွဲ့တွေအနေနဲ့ကလေးငယ်တွေလူငယ်တွေရဲ့ဘေးကင်းလုံခြုံရေးဦးစားပေးဆောင်ရွက်ဖို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတာကိုလည်းရှုတ်ချပါတယ်တချိန်တည်းမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာပါကနာကတော့မြန်မာရေးနဲ့ပတ်သက်ပြီးဆက်လက်ဆက်သွယ်ဆောင်ရွက်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
But not least, the Secretary General Special Envoy Christine Schroner-Bergner.
မြန်မာပြည်သူတွေနဲ့စီလုံးညီညွတ်စွာရှိနေကြ။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတွေမှာမြန်မာပြည်သူတွေကသူတို့ရဲ့ဆန္ဒကိုဖော်ပြခဲ့ကြပြီးဖြစ်ပြီးအစိုးရအာဏာအနှင်းမှုဟာလည်းမြန်မာပြည်သူတွေရဲ့ဆန္ဒကိုအခြေခံရမှာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုခဲ့တဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆီယနာဒိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဖြစ်နေချိန်မှာပဲမြန်မာအခြေအနေကိုစိုးရိမ်ကြောင်းတက်ဆိုင်သူအလုံးထိန်းသိမ်းတိမ်ဆောင်ရွက်ကြဖို့မျှော်လင့်ကြောင်းတရုတ်ကပြောပါတယ်။အနာဒိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ရဲ့ဖြိုခွင်းမှုကြောင့်ပြီးခဲ့တဲ့စနေနေ့တုန်းကမန္တလေးမှာအမျိုးသားနှစ်ဦးတေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတရုတ်ရဲ့ရက်တီချက်ကိုမေးမြန်းလာမှာတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဝမ်ဝမ်ဘင်းကမေးမြန်းချက်ကိုထပ်ရိုက်မဖြေပါဘူး။
作为缅甸的友好邻邦
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတရုတ်ကစိုးရိမ်ပါတယ်။နိုင်ငံရဲ့တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးကိုတက်ဆိုင်သူအလုံးကအလေးထားပြီးထိန်းသိမ်းသိမ်းသိမ်းရှိကြဖို့မပြေလည်မှုတွေကိုအခြေခံဥပဒေနဲ့အညီဥပဒေပေါင်းအတွင်းကဖြည့်ဆင်းကြဖို့နိုင်ငံရေးလူမှုရေးတည်ငြိမ်မှုကိုထိန်းသိမ်းကြဖို့မျှော်လင့်ကြောင်းဖြေကြားခဲ့တာပါ။မြန်မာပြည်မှာဆီယနာတင်းထားကိုတရုတ်ကထောက်ခံတယ်ဆိုတဲ့ပြောဆိုချက်တွေကိုတော့တရုတ်ကညင်းပါတယ်။ဒါပေမဲ့ဆီယနာဒိမ့်မှုနဲ့ပတ်သက်လို့တော့မြန်မာပြည်ရင်းရေးဖြစ်တယ်လို့ပြောဆိုပြီးအတိတလင်းကန့်ကွက်မထားပါဘူးရှင
်ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနေလိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံသား1200ကိုမြန်မာရေတပ်သင်းမောတွေနဲ့မြန်မာနိုင်ငံကိုပြန်ပြီးပို့ဖို့လုပ်နေတဲ့မလေးရှားနိုင်ငံရဲ့လုပ်ရက်ကိုရပ်ဆိုင်းဖို့အတွက်အမေရိကန်ပါဝင်နိုင်ငံတကာကတောင်းဆိုနေကြပါတယ်။မြန်မာနိုင်ငံကနေဆစ်လွတ်လိုက်တဲ့တင်မော300နဲ့ပြန်ပြီးပို့မယ်သူတွေထဲမှာမကြခင်ကအာနာတင်းထားတဲ့မြန်မာစစ်တပ်လက်အောက်မှာအန္တရာယ်ကျရောက်နိုင်ခြေရှိတဲ့လူနည်းစုအဖွဲ့ဝင်တွေပါနေတယ်လို့ပြောပါတယ်။ကွာလာလမ်ပူမှာရှိတဲ့အမေရိကန်တန်ယုံကဒီကိစ္စကိုအထူးစိုးရိမ်ကြောင်းပြောဆိုပြီးအထင်းသိမ်းခံမြန်မာနိုင်ငံသားတွေကိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တွေ့ခွင့်ပေးဖို့ဒီလူတွေထဲမှာခိုလုံခွင့်တောင်းခံထားသူတွေပေါမပါစစ်ဆေးခွင့်ပေးဖို့အတွက်တိုက်တွန်းထားပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတော့အခုပြန်ပို့မယ်သူတွေထဲမှာအနည်းဆုံး6ယောက်ဟာသူတို့စီမံမှတ်ပုံတင်ထားတာဖြစ်ပြီးနိုင်ငံတကာရဲ့အကာအကွယ်ကိုလိုအပ်နေသူတွေဖြစ်ပေမဲ့သူတို့တွေကအများစုကိုတော့ တွေ့ဆုံခွင့်မရဘဲဖြစ်နေတယ်လို့ပြောပါတယ်။ 45 Rights လူခွင့်ရေးအဖွဲ့အကြီးကအေမီ Smith ကတော့အခုလိုပြန်ပြီးပို့မယ်အစီအစဉ်ဟာဒီလူတွေရဲ့အသက်ကိုအန္တရာယ်ကျရောက်စေမှာဖြစ်တယ်လို့မြန်မာနိုင်ငံမှာမတရားတဲ့စစ်အာဏာသိမ်းမှုကိုတရားဝင်ဖြစ်အောင်လှုပ်ဆောင်ရကြတယ်လို့ပြောပါတယ်။မလေးရှားအာဏာပိုင်တွေကတော့အခုပြန်ပို့မယ်သူတွေဟာနေထိုင်ခွင့်တက်တန်းကိုကျော်လွန်ပြီးနေထိုင်တာအပါအဝင်ပြစ်မှုတွေကျူးလွန်ထားသူတွေဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံသားအဖြစ်နဲ့အတိမတ်မပြုတဲ့ရိုဟင်ဂျာမွတ်စလင်တွေမပါဝင်ဘူးလို့ပြောပါတယ်။အမေရိကန်နိုင်ငံမှာသမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံသူတွေ January 6ရက်ကလွှတ်တော်ဝင်ရောက်ဆင်းနေမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့ဗဟိုအစုအရှိနေချုပ်ဖြစ်သမ္မတဂျိုးဘိုင်ဒန်အမည်ရှင်းတင်သွင်းထားတဲ့မရိတ်ဂါလင်ကတနင်္လာနေ့အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ဌာနပွဲမှာပြောကြားလိုက်ပါတယ
် Senator I think this was the most heinous attack on the democratic processes that I've ever seen and one that I never expected to see in my life. ဒါဒီလိုမျိုး
ဆင်မှာအမတန်ဆက်စပ်ပွဲကောင်းတဲ့တိုက်ခိုက်မှုတွေ
The very first things I would do was to come on the briefing.
ဘဝတလျှောက်မှာမြင်ရလိမ့်မယ်လို့လည်းထင်မှတ်ထားတဲ့ဖြစ်ရတစ်ခုဖြစ်ကြောင်းပြောတော့တာပါ။ဒါအပြင်သူ့ကိုဒီရသူမှာခန့်အပ်ချက်ဒီဖြစ်ရနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုဟာသူပထမဆုံးလုပ်မယ့်အလုပ်တစ်ခုဖြစ်ကြောင်းလည်းပြောပါတယ်။ဒီဖြစ်ရအတွက်ကြေကြေပြန့်ပြန့်ဆောင်ရွက်ဖို့ရည်ရထားပြီးဒီဖြစ်ရဘဲကစတယ်ဘဲဖွဲ့တွေကလုတ်တဲ့ဆရာကိုစုံစမ်းမှာဖြစ်ပြီးအမေရိကန်ပြည်သူတွေကိုအကာအကွယ်ပေးမှာဖြစ်ကြောင်းပြောပါတယ်ဝါရှင်တန် DC မှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးတရားသူကြီးအဖြစ်နဲ့တာဝန်ထမ်းဆောင်နေတဲ့ဂါလင်ဟာသူ့ကိုဒီယာရုမှာခန့်အပ်မယ်ဆိုရင်နိုင်ငံရေးမပေါအောင်ဆုံးဖြတ်လုပ်ကင်မှာဖြစ်ကြောင်းသူ့ကိုခန့်အပ်ဖို့အတွက်အမည်စင်းတင်သွင်းတဲ့ Democratic သမ္မတအကြိုက်လိုက်လုံမှာမဟုတ်တယ်လို့ Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေအတွက်လည်းတိတ်ပင်မှာမဟုတ်ကြောင်းသူကပြောပါတယ်American ပြည်အောင်စုကအခုချိန်ထိတရားရေးဆိုင်ရာမျှတမှုမရရှိသေးကြောင်းအသားရောင်ရှိသူတွေနဲ့လူနည်းစုတွေအတွက်ပညာရေးအလုပ်ကိုင်တဲ့နေထိုင်ရေးကိစ္စတွေအပြင်ရာဇဝတ်မှုကင်းဆိုင်ရာတရားရေးစနစ်မှာပါခွဲခြားဆက်ဆံမှုခံရစေဖြစ်တဲ့အတွက် American တွေရဲ့လူနေမှုဘဝမှာခွဲခြားဆက်ဆံမှုမရှိအောင်နဲ့အစိုးရကိုဆန့်ကျင်တိုက်ခိုက်တဲ့အစွမ်းရောက်တွေကိုတွန်းလှန်သွားမှာဖြစ်ကြောင်းဂါလင်ကတတော်ကြားနာပွဲမှာပြောကြားခဲ့ပါတယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံဆိုင်ရာအီတလီတမန်ကြီးဟာကုလသမဂ္ဂရန်တန်းနဲ့ခီးသွန်းနေစဉ်အတိုက်ခိုက်ခံခဲ့ရတဲ့အတွက်တည်ဆုံသွားပါတယ်။ကောင်ကိုနိုင်ငံအရှိမြောက်ပိုင်းကဂိုမာမြို့နဲ့25ကီလိုမီတာအကွာမှာခီးသွန်းနေတဲ့ WFP ကပ္ပစံနယ်ရိတ်ကအစီအစဉ်ရန်တန်းကိုပြစ်မှတ်ထားတိုက်ခိုက်ခံရတာဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရက VOA ကိုပြောပါတယ်။တနင်္လာနေ့ကဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုမှာသမ္မတကြီးလူကာအက်တနာစီယိုနဲ့အတူနောက်နှစ်ဦးပါတည်ဆုံခဲ့ရပြီးအများပြားလဲဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလှုပ်ဆောင်လဲဆိုတော့ကုဒီမသိရသေးပါဘူး WFP ရဲ့ကြီးညာချက်ထဲမှာသူတို့ရဲ့ကိုယ်စားလှယ်အဖွဲ့ဟာကျောင်းမှာကလေးငယ်တွေကိုအစားအစာကျွေးမှုတဲ့အစီအစဉ်တစ်ခုမှာပါဝင်ဖို့သွားစဉ်အခုလိုတိုက်ခိုက်ခံရတာဖြစ်ကြောင်းပြောပါလေကမ္ဘာအဆင်းရဆုံးနိုင်ငံတွေ COVID-19 ကာကွယ်ဆေးရအောင်လှုပ်ဆောင်နေတဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးနဲ့မိတ်ဆွေတွေရဲ့လှုပ်ဆောင်မှုကိုကမ္ဘာအချမ်းသာဆုံးနိုင်ငံတွေကတားဆီးနှောက်ယှက်ဖို့ကြိုးစားနေတယ်လို့ WHO ကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာပြောကြားလိုက်ပါတယ် WHO ဥဆောင်တဲ့နိုင်ငံတကာပါဝင်တဲ့ COVAX အဖွဲ့ရဲ့လုံဆောင်မှုတွေနဲ့ပတ်သက်ပြီးဂျာမနီသမ္မတ Frank Walter Steinmeier နဲ့အတူအွန်လိုင်းကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာပါတချို့ချမ်းသာတဲ့နိုင်ငံတွေဟာကာကွယ်ဆေးထုတ်တဲ့ကုမ္ပဏီတွေနဲ့ဆက်သွယ်နှောက်ယှက်တဲ့အတွက် COVAX အဖွဲ့ကလိုသလောက်ဆေးဝယ်မရဖြစ်နေတယ်လို့ Tedros ကပြောပါတယ်ဒါပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်မပြောပါဘူးအခုကိစ္စကကူးစက်ရောဂါဖြစ်နေတဲ့အတွက်ဒီကယောဂဟာကဘာတလွနေရာတိုင်းမှာကင်းမှအားလုံးအတွက်စေရမှာဖြစ်ကြောင်းပြောပါတယ်။အစည်းအဝေးတက်ရောက်လာတဲ့ American ကုသယောဂဆိုင်ရာအထူးကျွမ်းကျင်သူဒေါက်တာ Anthony Fauci ကလည်း WHO အကြီးအကဲပြောကြားချက်ကိုသဘောတူကြောင်းနဲ့တနေရာမှာဒီယောဂဖြစ်ရင်ဒီကဘာလုံးကိုပြတ်မှဖြစ်တဲ့အတွက်ဒီကောင်ဝဆေးကိုကဘာတလွညီညီမျှမျှဖြန့်မြူးနိုင်ရေးကိုအကူအညီပေးကြဖို့တိုက်တွန်းခဲ့ပါတယ
်။အင်္ဂါနေ့မနေ့ခင်ထိတ်တန်းရအောင်မြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။သောရဆင်းနေအခုနားဆင်နေရတဲ့ VOA အစီအစဉ်ကို bamis.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထင်းမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးယုံအနေနဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်အဖွဲ့ဝင်တွေဘယ်ဘက်မှာရပ်တည်မလဲဆိုတဲ့မေးခွန်းနဲ့စပြီးချင်းကပ်သွားဖို့ရှိတယ်လို့ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်က VOA ကိုပြောပါရယ် ဒီလိုချင်းကတာကအောင်မြင်မှုရဖို့မျှော်လင့်ထားတယ်လို့လည်းဆိုပါတယ်။ဦးထင်လင်းအောင်ကို VOA ကိုကြကြော်သိန်းကဆက်သွယ်မေးမြန်းထားတာ
ပါ။ကိုထင်လင်းအောင်အခုဟလာပြည်တော်စုထုတ်တော်ကုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်ဟလာခန့်ခံရပြီဆိုတဲ့အခါကျတော့ကိုထင်လင်းအောင်ပထမဆုံးဘာစလုပ်မယ်လို့စီစဉ်ထားတာရှိပါပြီလေ။
အဲကျွန်တော်တွေးထားတာလေးတွေကတော့ပထမဦးဆုံးအနေနဲ့ကျွန်တော်တို့ကဒီ CDM movement မှာပါလာဖို့အတွက်ပေါ့နော်ဘယ်သူတွေလဲဟိုကြီးအောင်မလဲဆိုလို့ရှိရင်ကျွန်တော်တို့ကဒီနိုင်ငံမှာရှိနေတဲ့တန်ယုံတွေနောက်တစ်ခါပြီးလို့ရှိရင်ကုလသမဂ္ဂကိုယ်စားလှယ်တွေသူတို့တွေကိုကျွန်တော်ကစပြီးတော့စကားပြောဆောင်မယ်ကျွန်တော်ရည်ရွယ်ထားပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့တွေကလည်း CDM လုပ်ချင်နေတယ်ပြီးတော့လုပ်မယ်လို့လည်းကျွန်တော်တန်ကြားထားပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်သူတို့နဲ့စကား
ဟုတ်ပါရဲ့မြန်မာတန်ယုံတွေပေါ့နော
်ဟုတ်ပါတယ်မြန်မာတန်ယုံတွေ
နိုင်ငံဆိုင်ရာတန်ယုံတွေဆိုတော့ကိုထင်းလေးကစပြီးတော့ထိစပ်ထားပါပြီလားတို့နဲ့
စပြီးတော့မထိစပ်ထားရသေးပါဘူးခင်ဗျာကျွန်တော်ဒါပေမဲ့ကျွန်တော်ရဲ့ mixture တွေကလည်းကျွန်တော်ကြားသိထားတာလေးတွေကိုချေခံပြီးတော့ကျွန်တော်ချင်းကတ်ပါခွာ
ဟုတ်ကဲ့နောက်တစ်ခုကဒီဒေါက်တာဆဆာပေါ့ဒေါက်တာဆဆာကကြတော့ကုလသမဂ္ဂဆိုင်ရာအထူးတန်တမန်အဖြစ် CRPH ကခန့်လိုက်တယ်ဆိုတော့ဒေါက်တာဆဆာနဲ့ရောကိုထင်းလေးရောဆက်သွယ်ရပါပြီလား
မရသေးပါဘူးခင်ဗျာ
ဟုတ်ဆိုတော့ဒေါက်တာဆဆာကလောဆယ်ဘာမှရှိနေတယ်လဲဆိုတာသိလား
အဲ့ဒါလည်းကျွန်တော်မသိဘူ
းဟုတ်ကဲ့ပါဆိုတော့အခုမှဒါကိုတင်လင်းအောင်လုပ်ငန်းတွေစမယ်ခါကြတော့ဟလာဘယ်လိုအခြေအနေတွေနဲ့အဓိကရင်ဆိုင်ရမယ်လို့ခန့်မှန်းထားတာရှိပါလဲ
ဘယ်လိုအခြေအနေတွေနဲ့ရင်ဆိုင်ရမလဲဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံတကာကနေပြီးတော့ကျွန်တော်တို့ဒီ CRPH ပြည်သူကရွေးချယ်တင်ဖောက်ထားတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကိုနိုင်ငံတကာကအခုကသူတို့လက်ခံပြီးလက်ခံတဲ့အတိအမှတ်ပြုတယ်ဆိုတာကိုသူတို့တောက်လျှောက်ပြောနေတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒါကိုတကယ်ကို legitimate ဖြစ်လာပြီးတော့เนาะသူတို့တန်ရေးတမန်ရေးရပါလက်ခံလာတဲ့အချိန်ကျွန်တော်တို့ကစူးစမ်းမှတွေ့ကြုံလို့အဲ့ဒီခက်ခဲလေးတော့ရှိကောင်းရှိနိုင်ပဲလို့ကျွန်တော်ထင်တာပါเนา
ะဟုတ်ကဲ့
ဟုတ်ကဲ့
နိုင်ငံတကာရဲ့ထောက်ခံမှုပေါ့ကိုတင်လေးအောင်စူးစမ်းပြီးတော့နိုင်ငံတကာရဲ့ထောက်ခံမှုဘလောက်ထိအားကောင်းမောင်းတန်ရလာလိမ့်မယ်လို့ရောမျှော်လင့်ထားပါတယ
်အဲ့ဒါကတော့ကျွန်တော်ကတော်တော်လေးမျှော်လင့်ထားတယ်ဗျဘာဖြစ်လို့လဲဆိုတော့အခုUN Security Council မှာသူတို့လုတ်သွားတဲ့ CV တွေရကောဆုံးဖြတ်ချက်တွေရကောပြီးလို့ရှိရင်နောက်ထပ်ထပ်ပြီးတော့လုတ်တဲ့48နိုင်ငံလုတ်တာလားအဲ့ဒီ CV မှာရောအကုန်လုံးကကျွန်တော်တို့ဒီလူတုကရွေးချယ်တင်ဖောက်ထားတဲ့เนาะ mandate ရထားတဲ့အစိုးရဘက်မှာသူတို့ကအကုန်လုံးရှိနေတယ်ဆိုတော့ကျွန်တော်တို့တွေ့နေရတယ်သူတို့ကိုယ်တိုင်ကလည်းအဲ့ဒါတွေကြီးညာနေတယ်ဒီကြားထဲမှာကမ္ဘာအင်အားကြီးဆုံးအမေရိကန်နိုင်ငံရဲ့เนาะသမရအစ်စ်ဂျိုးဘိုင်ဒန်ကလည်းမြန်မာပြည်ကိုမျက်ခြေမပြတ်စောင့်ကြည့်နေတယ်ဆိုတော့ခဏခဏထွက်ပြီးတော့ပြောနေတယ်အဲ့ဒါ daily တွေ့နေရတယ်အဲ့တော့ကျွန်တော်တို့ကတော်တော်လေးတော့အားတက်ဖို့ကောင်းပါတယ
်ဟုတ်ကဲ့ခုနဟလာအမေရိကန်သမ္မတကလည်းပဲဒီကိစ္စကိုမြန်မာအရေးကိုပြတ်ပြောဆိုလာတယ်ဆိုတော့ကိုထင်းလင်းအောင်ရဲ့နိုင်ငံတကာဆက်ဆံရေးယုံကလည်းပဲထုတ်ပြန်ချက်အရဒီအမေရိကန်ပြည်ထောင်စုအခုကျွန်တော်တို့ရှိနေတဲ့ Maryland ပြည်နယ်မှာဂျုံချေဆိုင်ပြီးဖွင့်မယ်ဆိုတဲ့အခါကျတော့ကျွန်တော်နားလည်တာဒါအမေရိကန်မှာခြေဆိုင်တဲ့ American ဆိုရကိုလည်းပဲအဓိကမြန်မာအရေးပေါက်လာအောင်ပြောမယ်ဆိုတော့ကိုထင်းလင်းအောင် American ဆိုရကိုထိဆက်ထားပါပြီလားဘယ်လောက်အထိတိုးပေါက်နိုင်ပါမလဲ
ကျွန်တော်တို့အဲ့ဒါထိဆက်ဖို့အတွက်ကိုကျွန်တော်ဒီမနေ့ပဲ contact နှစ်ခုသုံးခုလောက်ကျွန်တော်ရထားပြီးပါပြီ။ဒါပေမဲ့အခုချိန်က COVID ကာလလည်းဖြစ်နေတဲ့အခါကျတော့ဒီမှာကလည်းရုံးနေရအကုန်လုံးက remote ပဲလုပ်နေကြတယ်ပြီးလို့ချင်း tele working ပဲလုပ်နေကြတယ်ဆိုတဲ့အခါကျတော့ကျွန်တော်အနေနဲ့ဟိုထင်သလောက်မပေါက်တာတွေတော့ရှိကောင်းရှိလာနိုင်တယ်။ဒါပေမဲ့အခုလိုမျိုး Zoom နဲ့တော့လည်းကောင်းသုံးဖို့ telephone နဲ့တော့လည်းကောင်းဆက်သွယ်လို့ရလာမယ်နေသားတွေလည်းကျွန်တော်တွေ့နေရပါတယ
်။ကိုကျော်ကျော်သိန်းမင်းမြန်တင်ပြခဲ့တာပါခင်ဗျာ။အခုတခါပြောပြချင်တာကဖန်စီထင်းသိမ်းခံရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုပုံမှန်905ခါခွေနဲ့စစ်ကောင်စီကတရားဆွဲဆိုလိုက်တဲ့အကြောင်းမိသားစုဝင်တွေက VOA ကိုပြောပြတဲ့အကြောင်းပဲဖြစ်ပါတယ်။မကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဒေါက်တာအောင်မိုးညိုကိုမကွေးမြို့နယ်ရဲမှူးမြစ်လွင်ကတရားလိုလုပ်ပြီးပုံမှန်905ခါခွေနဲ့တရားဆွဲဆိုတာဖြစ်တယ်လို့ဒေါက်တာအောင်မိုးညိုရဲ့ညီအငယ်ဆုံးဖြစ်သူဦးအောင်သူညိုက VOA ကိုရှင်းပြပါတယ်။
ဒီအခုအနာသိစကောင်စီကဟိုပါဘုံသိက္ခာညွန်းနှန်းနေမှုတဲ့ဟိုပါ905ခါကူးနဲ့ဖွင့်ထားတယ်ခင်ဗျ905ခါကူးရတော့ပြေးကြတယ်ခင်ဗျအဲနေလေရပေါ့လေအခုမိတ်ဆွေတယောက်ကိုလှမ်းပြီးတော့ပြောတာပေါ့နော်အဲရှင်းနေငါဘူးရှင်းနေပါဝါတေမှုစီစဉ်မှာဆိုတော့ရှင်းနေယူပဲအပ်လိုက်တာပေါ့နော်အဲဒီဥစ္စာကျွန်တော်တို့ကရှင်းနေကြီးကဥမြင်အောင်ရှင်းနေအမှုဖွင့်တာကတော့ကျွန်တော်တို့ထင်တာမကွေးမြို့နယ်ရဲတပ်ဖွဲ့ရဲမှုကဖွင့်တာတဲ့ဘောနရဲမှုအနေနဲ့ဖွင့်ရတာပေါ့ဟိုကအမှုဖြစ်တာနဲ့အမှုရင်ဆိုင်တာလဲဗီဒီယိုကွန်ဖရင့်နဲ့ပဲလုပ်မယ်လို့ပြောပါတယ်ခင်ဗျမင်းနဲ့ဖန်ကိုကျွန်တော်တို့သိတာကတော့ရဲမှုကဥမြင့်လွင်ပေါ့နော်ဟိုအဲရဲမှုလှမ်းပြီးတော့လဲရှင်းနေဝင်းစုံအနေနဲ့ရှင်းနေပြောင်းပင်ဟာပါတယ်
ကျွန်တော်တို့ဗိုလ်မိသားစုတွေကဒါဒီဆောင်ရွက်ပေးရမလို့ဆိုတော့ရှင်းနေငါ့ကိုပဲပြောတယ်ခင်ဗျအရှင်းနေကြီးနဲ့ကားပြောရတော့လဲအဲမင်းနဲ့ဖောင်ရှင်းနေပါဝတ်တင်မှုအစီအစဉ်ရှိတယ်အဲ့လောက်ပဲလိရသေးတယ်ခင်ဗျဒီနေ့ဦးဆွဲမယ်လို့ဘာလို့တော့မလိရဘူးနောက်ပြီးတော့သူတို့အမှုဖြစ်သေးတဲ့ပုံစံလည်းဒီကွန်ဖရင့်လေးနဲ့ဆက်မယ်လို့ပဲလိရပါတယ်ခင်ဗျပုံမှန်905ခွေးဟာအများပြည်သ ောင်မှုဒါမှမဟုတ်လုံဆောင်မှုလို့ပြဋ္ဌာန်းထားတာပါဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုအနေနဲ့အဲ့ဒီလိုအချက်တွေကိုကျူးလွန်ခဲ့တယ်လို့သူမြည်ယူဆကြောင်းညီဖြစ်သူဦးအောင်သူညိုကပြောပါတယ
်ကျွန်တော်တို့ဒီဝန်ကြီးချုပ်ကိုတရက်နေ့ကဖမ်းတယ်ပေါ့လေဟိုတက်ကအာဏာသိမ်းတာဆိုတော့ကြတော့ဒီတကားတွေဘာတွေဖြတ်ဝင်တာမျိုးတွေဘာတွေတော့ရှိတယ်နောက်ပြီးတော့ဝန်ကြီးချုပ်ကိုပေါ့လေဟိုကျွန်တော်တို့ရှေ့မှာတော့ခေါ်သွားတော့မဟုတ်ဘူးခင်ဗျကားပေါ်ရောက်တော့လက်ထိတ်ခတ်တယ်လူသုံးလေးယောက်လောက်နဲ့ဝိုင်းထားပြီးတော့စကားနောက်ကလူတစ်ယောက်လောက်နဲ့ခေါ်သွားပြီးလက်ထိတ်ခတ်တော့ကြတော့အဲ့အရာတွေကမလုပ်တင်ဘူးပေါ့ဒါမျိုးတွေမဖြစ်တင်ဘူးဟိုမြန်မာတပ်မတော်ကဂုံတိတ်ခါဦးသူနှမ်းစီပါတယ်ဆိုတာမျိုးပြောဆိုတာပဲရှိတယ်ခင်ဗျအ
ခုတော့ဒေါက်တာအောင်မွန်းညိုကိုဗီနီယာမှာဖမ်းဆီးချိန်သိမ်းထားတယ်ဆိုတာလုံးဝမသိရတာကြောင့်မိသားစုအနေနဲ့စိုးရိမ်ပူပန်မိတယ်လို့ဦးအောင်သူညိုကပြောပါတယ်အဲ
ဒီလိုကိုယ့်မျက်စိအောက်မှာမြင်ရတွေ့ရတာပေါ့နော်တော့တယ်လီဖုန်းလည်းမပြောရဘူးတယ်လီဖုန်းတွေဘာဒီမှာအဆက်အသွယ်မရဘူးဆိုတော့လည်းနည်းနည်းတော့ဆိုးနေတာပေါ့လေဒါပေမဲ့လည်းဒီတိုင်းဒေသကြီးတရားတစ်ခုရဲ့ WD လူတို့ကနေရေးချက်တင်ရောက်ထားပြီးတော့ကြတော့ဒီလုပ်ငန်းလုပ်ကိုင်းရေးစင်ကမှလည်းဒီဝင်းရုပ်တယောက်နေနဲ့လုပ်ကိုင်းရေးစင်မှလည်းကောင်းကောင်းရိုးရိုးဖြောင်းဖြောင်းနဲ့ကာဆွမ်းလို့ပေါ့နော်ဒီကာယအညာနာရှိလောက်လုံးလာဝီရပြည့်နဲ့လုပ်ကိုင်းဆောင်ရွက်ခဲ့တော့ကြတော့ဟိုလိုမျိုးပေါ့လေတရားခံထားသလိုမျိုးတော့ဖမ်းမယ်လို့မထင်ပါဘူးခင်ဗျာကျွန်တော်တို့ကျမ်းမာရေးဆောင်ဆောင်မှုလို့ဒီလူစားခြင်းနဲ့စားအစာနဲ့နေရာထိုင်ခြင်းတော့ဒီကောင်းကောင်းမွန်မွန်သိမ့်သိမ့်ပေါ့လေရိတ်တာလိုနေရာမျိုးမှာထားမယ်လို့ပဲညွှန်လင်းပါတယ်အဲ့လိုတော့ညွှန်လင်းပါတယ်ခင်ဗ
ျစစ်တပ်ကအာဏာသိမ်းခဲ့တဲ့ February 1ရက်နေ့တုန်းကမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုလည်းဖမ်းဆီးခဲ့ပြီးမကွေးမြို့မြို့သစ်နာကကပ္ပစတပ်စခန်းထဲမှာချုပ်နှောင်ထားခဲ့ပါတယ်၃ရက်အကြာမှာသူနေထိုင်ရာဝန်ကြီးချုပ်အင်အားကိုပြန်ပို့ပေးခဲ့ပြီးနောက်ထပ်တစ်ပတ်အကြာမှာတော့ဒုတိယအကြိမ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်ခင်ဗျဒီရဲ့အင်္ဂါနေ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတခါနေပြည်တော်ဘက်ကအခြေအနေကိုကြည့်ရအောင်ပါနှစ်ငါးလုံးလှုပ်ရှားမှုလုတာနယ်ပတ်သက်လို့နေပြည်တော်203ခုမှာသူတို့ကောက်ယူရရှိတဲ့ည9နိုင်ွယ်တိစင်းအရာဆိုရင်လူပေါင်း190ကျော်စိုက်ကယ်က300နီးပါးကား10စီးဖမ်းဆီးသွားတယ်လို့စည်ရင်းတွေမှာဖော်ပြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီနေပြည်တော်မှာနေထိုင်တဲ့ဒီဒေသခံဦးဝင်းကို VOA သတင်းတော့မမေခဆက်သွယ်မိမြန်ထားတာ
ပါအခုမြားဘက်ဆိုတော့ဆရာတို့မြားတိပြီလားလို့ဘယ်လောက်မြားဖြစ်သွားလဲတိဘူးရှင
်အခုပေါ့နော်ကျွန်တော်တို့190နဲ့ပထမ190နဲ့300ပေါ့နော်ဒါပေမဲ့အခု190နဲ့193ကတခုဖြစ်နေတယ
်ဟုတ်ကဲ့
ပစ္စည်းကတော့288ဆိုင်ကရ280ကြာပြောရင်288ကား80
အ
ဲ့လိုတော့တတိယထားပါတယ်။အဲ့ဒါဆိုတော့ဘုသိရပါမယ်။
ဟုတ်ကဲ့ပါရှင်။အဲ့တော့တချို့နေရာတွေမှာလေအမျိုးသမီးတွေပျောက်တယ်ဆိုတဲ့အဥ္စာမျိုးတွေတိထားတာမျိုးတွေဟိုလူမှုကွန်ရက်တွေမှာတက်လာတာမျိုးတွေရှိရယ်။ဆရာလက်ကပြောရဲမှာအမျိုးသမီးတွေပါတယ်လို့ပြောရယ်။အမျိုးသမီးတွေကဘယ်အရွယ်တွေလဲ။နောက်တစ်ခုကသူတို့တွေရဲ့အခြေအနေကတော့ဆရာတို့ဘယ်လိုများတိထားလဲရှင်။
အမျိုးသမီးအများအခုလက်ရှိအမျိုးသမီးပါတဲ့အားဆိုတော်တော်များများကတော့ရဲတိုင်20မှလို့ကြားတယ
်ရဲတိုင်20ဆိုတာပင်နားမှလည်းသိ
ရဲတိုင်20မှရဲတိုင်20ဆိုတာနေပြီးတော့ဟိုဘက်ပေါ့နော်ပုပ္ပတိဘက်မှာရှိတယ်နေပုပ္ပနဲ့ဟိုကကြားပေါ့ဥစ္စာကြားမှာရှိ
တယ်အမျိုးသမီးဘယ်နှယောက်လောက်များအဲ့ထဲမှာပါဝင်သွားလဲ
လူငယ်နဲ့အမျိုးသမီးဆိုလို့ရှိရင်များလိမ့်မယ်ပို့ပြီးတော့30အောင်ပေါ့နော်30အောင်လူငယ်ရဲ့အမျိုးသမီးရဲ့ပုံများတယ်ဘာလို့ဆိုတော့ဈေးအရဆိုလို့ရှိရင်အဲမိတ်ဆွေတွေရဲ့ဒီအဖွဲ့အစည်းတွေကအကုန်လုံးပေါ့မိတ်ဆွေတွေရောပေါ့အကုန်လုံးပေါင်းလိုက်လို့ရှိရင်အမျိုးသမီးကရခိုင်တော့သူ့ရဲ့လူငယ်ကသုံးဖို့နှစ်ဖို့တော့ပါတယ်ပေါ့အတိအကျနာမည်တော့မသိပေမဲ့အမျိုးသမီးများတယ်ဒါနဲ့အသက်အရွယ်ကတော့ဟိုတော့ပဲပါတယ်တစ်ပုံတော့ပဲပါတယ်
อ๋อโอเคป่ะเออว่าดีลูกนี่เนี่ยปะทะပြီးတော့သူတို့တွေဘယ်လိုဆက်လုပ်သွားမယ်လို့ဆရာတို့ကြားထားနေလဲရှိလဲရှင်ဟိုထောင်နေပို့သွားมาတော့နောက်ပြီးတော့ဒီအမျိုးသမီးတွေเนี่ยปะทะပြီးတော့ပြန်လွတ်ပေးဖို့ဘာဖို့အတွက်ကောဆရာတို့ဟိုဘာများကြားထားရလဲရှိလဲရှင်
ကျွန်တော်တို့အနေထားရအရင်အတွေ့အကြုံရပေါ့နော်ဟုတ်အရင်ကျွန်တော်တို့ဒီကောမှာအဲမိသွားဖမ်းမိသွားတဲ့ကလေးကျောင်းသားလူငယ်တွေကိုသူတို့ကသွားပြီးပြားပေးတဲ့အချိန်မှာတော့ရှင်းပြန်ထွက်တဲ့ဟာရှိတယ်အသက်မပြည့်သေးတဲ့လူတွေပေါ့နော်ပြန်ထွက်တယ်ဟုတ
်
အဲကျောင်းသားကျောင်းနေတဲ့လူတွေကိုပြန်ထွက်တယ်နောက်ပြီးတော့ဟိုကျန်တဲ့လူတွေကိုသူကအမှုတင်တယ်အမှုတင်တယ်ဆိုတော့အမှုတင်တဲ့တရားရုံးတင်တာပေါ့တရားရုံးတင်တဲ့အချိန်မှာကျွန်တော်တို့ကဒီကတရားဒီအစီရင်ဆိုင်ဖို့အတွက်ကျွန်တော်တို့ကဒီရှင်းနေဒီနေပြီးတော့မရှိရှင်းနေဖွဲ့ရှိရတယ်ဟုတ
်
အရှိတေဖွဲ့ရနေပြီးတော့သူတို့အမကလုပ်ပေးတယ်ကျွန်တော်အဲ့ဒီမှာတော့အပေါ်တော့အမကနဲ့ပေါ့တော့အရင်တုပ်ကတော့အမကနဲ့တချို့ကတော့အလွတ်ပေါ့တချို့ကျတော့အမကနဲ့ဟိုဟာပေါ့ဒီတရားရင်ဆိုင်ရတဲ့အနေအထားမှာရှိတယ်တော်တော်ဆယ်တော့အခုလည်းလူငယ်အသက်မပြည့်လူငယ်တွေတက်တယ်သူတို့ပြန်ထွက်တယ်ဆိုတော့မနေ့ကပြန်ထွက်လဲတော့ကျွန်တော်စဉ်းမသိဘူ
းဒီလိုမျိုးအမျိုးသမီးတွေနဲ့ကလေးတွေပေါ့နော်အခုကအမှန်ပါလေဒီဆန္ဒပြပွဲတွေက generation ကလည်းလူငယ်တွေအများစုပါတယ်ပေါ့နော်ဒါပေမဲ့အမျိုးသမီးတွေနဲ့ဒီလိုလူငယ်တွေကိုဟိုဖန်းစီရနဲ့ပတ်သက်ပြီးတော့ဆရာတို့ဗာများပြောဆရာတို့ဘလို့သုံးသပ်ချက်များပေးချင်ပါလဲရှင
်အဲဘုရင်လည်းပြောလို့ရှိရင်သူတို့ကလူငယ်အခုလက်ရှိအနေအထားအရဆိုလို့ရှိရင်သူတို့တက်ခက်ကလူငယ်တွေကိုတက်ခက်ထားတယ်တကယ်တနင်္ဂနွေလုံးမှာလူတက်ကြွတဲ့နေရာမှာလူငယ်ရဲ့အစည်းအဝေးနေပြီးတော့ဟိုဒီဆယ်ဆိုးကဟိုစန့်တင်နေဆက်လာရှင်စနစ်ကိုစန့်တင်နေတဲ့အချိန်မှာသူတို့ကလူငယ်တွေကိုဖိတ်ပြီးတိမရဘူးအဲဒီကတော့ generation ကြီးဆက်ပေါ့နော်အဲဒီကြီးဆက်တွေကိုတိမရဘူးနောက်နံပါတ်2ကအမျိုးသမီးတွေဟိကြတော့ပြရသွားတဲ့နေရာမှာနည်းနည်းလေးခက်ခဲရှိတဲ့အချိန်မှာသူတို့ကအလွယ်တကူဖမ်းမိသွားတာပေါ့နော်
ဟိုသူတို့ဖန်းစီတဲ့နေရာမှာဒါအမျိုးသမီးတွေဆိုလို့ရှင်လေအမျိုးသမီးဟိုရဲဝင်တန်းတွေတုံးရမယ့်အနေထားမျိုးကြီးရှိရပေါ့နော်ဒါပေမဲ့ကျွန်တော်တို့တွေ့တဲ့နေရာတွေမှာဒီအမျိုးသမီးတွေကိုဖမ်းတဲ့နေရာမှာလေဟိုရိုက်နှက်တာတွေဟိုပြီးရင်အခောက်ပေါ်ဆိုမြင်းကြီးနားမှာဆိုလက်ကျိုးသွားတဲ့အထိပုံစံမျိုးတွေပါတွေ့ရတယ်ဆရာတို့ကဒီမျက်မြင်ကိုယ်တွေဖြစ်ရတယ်ဆိုတော့ဒီလိုအမျိုးသမီးတွေကိုဖမ်းတဲ့ခါတွေမှာရောသူတို့ရဲ့ဖမ်းစီးပုံကဘယ်လိုများရှိပါလဲရှင
်အေးကျွန်တော်အဲ့ဒါတခုပြောချင်တာဒီလိုအမျိုးသမီးဖမ်းတဲ့အချိန်မှာသူတို့ကဟိုလက်ရှိကျွန်တော်တို့ဆန္ဒပြသူတွေကိုသူတို့ကဖြုတ်ခွင်းတဲ့အချိန်မှာအမျိုးသူတို့မှာအမျိုးသမီးပါဝင်မှုမရှိဘူးအခုလည်းနေပြောရအမျိုးသမီးဝင်နိုင်မှာပါတော့ပဲအဲ့တော့အမျိုးသမီးတွေကိုလည်းသူတို့ကဒီယောက်ျားဒီလက်ရှိတဲ့ဝင်နိုင်ယောက်ျားသားတွေကိုဖမ်းတဲ့သဘောရဲဝင်နိုင်ဆိုတဲ့ကောင်ကတက်ဖို့ပါတယ်စက်တက်ဖို့ပါတယ်
အဲ့တော့နောက်တစ်ခုကျွန်တော်တို့သိချင်တာကဒီအမျိုးသမီးတွေကိုတော်တော်လေးဖန်းစည်းသွားတာမျိုးတွေရှိရဲ့နောက်ပြီးတော့အမျိုးသမီးတွေကိုထားတဲ့အခြေအနေကတော့အဆင်ပြေနိုင်ပွဲရှိလားရှင
်အေးအခုကျွန်တော်သိရတော့ရဲတိုင်20ဆိုတာကတော့သိပြီးတော့အဆင်ပြေပုံတော့သိမရတော့ဘူးဘာလို့လဲဆိုအမျိုးသမီးတွေထားတဲ့နေရာမှာအခုကျွန်တော်သတင်းကြားရတော့ဆိုလို့ရှိရင်အမျိုးသမီးရောအကုန်လုံးပေါ့နော်အမျိုးသမီးကမကပါဘူးအကုန်လုံးဖန်းစည်းတဲ့သူတွေကိုဒီကတော့ရေတော်မတိုက်ဘူးလို့ကြားတယ်ကျွန်တော်ပြရတော့ဆီဒါလည်းမကောင်းဘူးတွေ့တော်လေးဟိုတင်တာပြမရှိရလို့ပဲကျွန်တော်ယူဆတယ
်ဟုတ်က
ဲ့ရေတော်မတိုက်ဘူးလို့ပြောပါတယ်အခုလွတ်လာတဲ့ကလေးကြီးကအစားပြောနေတာရေတော်မတိုက်ပါဘူးလို့ဆိုလို့
နေ့ငါးလုံးလှူရှားမှုနောက်ဆက်တွဲနေပြည်တော်ရဲ့မင်းညကနောက်ဆုံးအခြေအနေကိုမတ်မီခမင်းမြန်တင်ပြခဲ့တာပါခင်ဗျာ2022ခုကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအဖွဲ့ရဲ့တနင်္လာနေ့ပြုလုပ်တဲ့ပထမဆုံးထိပ်သီးအစည်းအဝေးပွဲအတွင်းမြန်မာနိုင်ငံကအစ်စ်အာဏာသိမ်းမှုကြောင့်စိုးရိမ်စရာအခြေအနေတွေအပါအဝင်ရုရှား၊အီသီယိုးပီးယား၊တီလီလင်္ကာတို့မှလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတဲ့အကြောင်း AP သတင်းကိုအခြေခံပြီးမတ်ခွန်ညိုကပြောပြမှာပ
ါ။ကုလလူအခွင့်အရေးဆိုင်ရာအစည်းအဝေးအတွင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာနေတဲ့စိုးရိမ်စရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုပြောသွားခဲ့ပါတယ
်။ Today I call on the Myanmar military to stop the repression immediately. Release the prisoners and the violence. Respect human rights and the will of the people.
မြန်မာစစ်တပ်အနေနဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုချက်ချင်းရပ်ပါ။ဖမ်းထားတဲ့သူတွေကိုလွတ်ပေးပါ။အကြမ်းဖက်မှုတွေရပ်တန့်ပါ။လူ့အခွင့်အရေးနဲ့အတူမကြခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲအပေါ်လူလူသဘောထားထုတ်ဖော်နေတာတွေကိုလေးစားလိုက်နာပါဒီအချက်တွေအားလုံးကိုဒီကနေ့ကျွန်တော်တောင်းဆိုပါတယ်ဒီနေ့လူခိကပါမှာစစ်အာဏာသိမ်းမှုဆိုတာနေရာမရှိတော့ပါဘူးလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကျွန်တော်ကြိုးစိုးနေပါတယ်ခင်ဗျားတို့ရဲ့တောင်းဆိုမှုအောင်မြင်ထမြောက်စေဖို့လည်းကတိပြုပါတယ်နောက်ပြီးဒီမိုကရေစီငြိမ်းချမ်းရေးနဲ့လူအခွင့်အရေးတရားဥပဒေစိုးမိုးရေးတို့အတွက်ကိုယ်တိုင်ကြိုးစားရုန်းကန်နေကြရတဲ့မြန်မာပြည်သူပြည်သားတွေအားလုံးကိုကျွန်တော်အပြည့်အဝထောက်ခံတယ်ဆိုတာကိုလည်းပြောလိုပါတယ်
ကုလလူခွင့်ရေးကောင်စီရဲ့သတင်းလေးပတ်ကြားဒီအစည်းအဝေးတွေမှာသမရရင်နဲ့ဝန်ကြီးချုပ်တွေတက်ရောက်မဲ့အစည်းအမြင်အစည်းအဝေးအစည်းအဝေးတွေပါရှိပြီးအလှည့်ကျမိန့်ခွန်းပြောမယ်သူတွေမှာတော့အတိုက်ခံတွေကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲတဲ့ဗနီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုလည်းပါဝင်ပါတယ်သမရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာနှစ်နှစ်ခွဲကြာနှုတ်ထွက်ထားတဲ့အမေရိကန်ပြည်ထောင်စုလည်းဒီလူခွင့်ရေးကောင်စီမှပြန်ပါလာပါတယ်တရုတ်အစိုးရကအဖွဲ့ကမွတ်စလင်တွေပေါ်ပြုမှုဆက်ဆံမှုတွေပေါ်စိုးရိမ်ပူပန်မှုတွေအီသီယိုပီးယားအစိုးရကတစ်ဂရိတ်ဒေတာကိုချုပ်ကန့်ထားတာနဲ့နီကာရာဂွာလိုအစိုးရထောက်ခံအားပေးမှုနဲ့အကြမ်းဖက်မှုတွေကျူးလွန်နေတဲ့နိုင်ငံတွေဟာဒီအစည်းအဝေးအတွင်းအသေးအချာအစစ်အစစ်ခံကြရမှာပ
ါ Today these extremist movements represent the number one internal security threat in several countries individuals and groups are engaged in
အခုကနိုင်ငံအတော်များများမှာပြည်တွင်းလုံခြုံရေးအတွက်နံပါတ်၁စိုးရိမ်စရာကောင်းနေတာကဒီလိုအစွန်ရောက်ဝါဒီတွေရဲ့လှုပ်ရှားမှုတွေဖြစ်ပါတယ်လူတယောက်ချင်းအစုအဖွဲ့ချင်းစုပေါင်းသွားပြီးအမုန်းတရားရဲ့လောင်မြိုက်မှုကိုမီးထိုးပေးနေကြတယ်ထောက်ပံ့ပေးနေကြတယ်အွန်လိုင်းကနေပြည်တွင်းမှာရောပြည်ပမှာပါလူစုနေကြတယ်အသင်းဖွဲ့နေကြတယ်နိုင်ငံတကာကိုလှည့်လည်ပြီးအမုန်းတရားဖြစ်စေမဲ့တင်တန်းတွေပေးကြဒီလိုအတွေးခေါ်တွေသွတ်သွင်းပေးနေကြတယ်ဒီလိုအညိုအမိုးအာဃာတကြီးတဲ့အုပ်စုတွေကိုတာဝန်ရှိသူတွေကအားပေးအားမြောက်လုပ်နေတာတွေကိုလည်းမကြာခဏတွေ့နေရတယ်။ဒါတွေဟာအရင်တုန်းကဆိုရင်တွေးတော့မှမတွေးဘူးခဲ့တဲ့ကိစ္စတွေပါ
။နိုင်ငံတကာလူ့အခွင့်အရေးအခြေအနေတွေအပေါ်မှာလည်းအတွင်းရေးမှူးချုပ်ဂူတာရက်စ်ကအခုလိုပြောပါတယ
်။ Every corner of the globe is suffering from the sickness of violations of human rights. Of course there are a number of extremely concerning country situations.Some of them very prolonged.
ကမ္ဘာနေရာဒီဒီမှာလူခွင့်ရေးချိုးဖောက်မှုတွေရဲ့ဒဏ်ကိုခံစားနေကြရပါတယ်။ဒီလိုမျိုးစိုးစိုးဝါဝါစိုးရိမ်စရာအခြေအနေတွေကြားရောက်နေတဲ့နိုင်ငံတွေအားလည်းတကယ်ကိုအများပြားရှိနေတာပါ။တချို့နိုင်ငံတွေဆိုအရန်ကိုကြာနေပါပြီ။ဒါကြောင့်လည်းလူခွင့်ရေးကောင်စီဆိုတာရှိနေရပြီးလူခွင့်ရေးကောင်စီရဲ့အသိပညာပေးလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်မှုလူတွေကိုအကာအကွယ်ပေးမှုနဲ့ဆက်လက်ဆောင်ရွက်ပေးနေတဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်မှုတွေနဲ့အပြေရှားခြင်းစတဲ့လုပ်ငန်းတာဝန်တွေဟာတိတ်ကိုအရေးကြီးတဲ့ကဏ္ဍမှာရှိနေရတာပ
ါတချို့အစိုးရတွေကလူခွင့်ရေးတွေကိုထိန်းချုပ်ဖို့ COVID-19 ကာယရောဂါတိုက်ဖျက်ရေးကိုအကြောင်းပြနေချိန်မှာပဲကုလလူခွင့်ရေးဆိုင်ရာအစည်းအဝေးကဏ္ဍအားလုံးနီးပါးကိုအွန်လိုင်းကနေကျင်းပနေတာပ
ါ We must also step up the fight against resurgent neo-Nazism, white supremacy and
ကျွန်တော်အနေနဲ့ပြန်ပြီးခေါင်းထောင်လာတဲ့နာဇီလက်သည့်တွေလူဖြူကြီးဆိုးရွားတွေနဲ့လူမျိုးရေးခွဲခြားမှုလက်နက်ကင်အကြမ်းဖက်လှုပ်ရှားမှုတွေအားလုံးကိုတိုက်ဖျက်ရေးအရှိန်မြင့်ဆောင်ရွက်ကြရပါလိမ့်မယ်။အဲဒီလိုအန်ဒရယ်ကြီးတဲ့အမုန်းတရားအခြေခံပြီးလှုပ်ရှားမှုတွေနေ့စဉ်တိုးပွားနေပါတယ
်။အတွင်းရေးမှူးချုပ်ဂူတာရက်စ်ကလူမျိုးရေးခွဲခြားမှုခွဲခြားဆက်ဆံမှုနိုင်ငံခြားသားတွေကိုမလိုမုန်းထားမှုနဲ့နယ်စည်းမချအန်ဒီယက်ရှိနေတဲ့လူပြူကြီးစိုးရေးဝါဒနဲ့နာဇီလက်သည့်လှုပ်ရှားမှုတွေနဲ့ပတ်သက်လို့လည်းဒီလိုအုပ်စုတွေဟာအမုန်းတရားတွေနဲ့ယူသွတ်ပူလောင်နေသူတွေလို့ခေါ်ဆိုပြီးဝေဖန်သွားပါတယ်ရှင
်။မခွန်ညိုရဲ့တင်ပြချက်ဖြစ်ပါတယ်။အခုတစ်ခါတော့အိန္ဒိယနဲ့တရုတ်နယ်စပ်ပြဿနာနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြောပြပါမယ်။နယ်စပ်အငြင်းပွားမှုဖြစ်လာတဲ့ဒီ6လကြာကြာတင်းမာမှုတွေရှိနေခဲ့တဲ့တရုတ်နဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်မှာနှစ်ဖက်တပ်ဖွဲ့တွေပြန်လည်ဆုတ်ခွာသွားပေမဲ့ပုံမှန်ဆက်ဆံရေးပြန်တည်ဆောက်ဖို့ကတော့ခက်ခဲနိုင်နေသေးကြောင်းသုံးသပ်သူတွေရှိပါတယ်။အိန္ဒိယနိုင်ငံကနေအန်ဂျနာပါစရီချာပေးပို့တဲ့သတင်းလွှာကိုကိုသားညွန့်ဦးကပြောပြပါမယ
်။တရုတ်နဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ဟိမဝန္ဒရာတောင်တန်းဒေသမှာရှိတဲ့နှစ်ဖက်စလုံးအတွက်မဟာဗျူဟာအရရေးပါတဲ့ပန်ကုန်းရေကန်ကြီးရဲ့ကဘာနီအခြေစိုက်တဲ့နှစ်ဖက်တပ်ဖွဲ့တွေလက်နက်ကြီးတွေနဲ့တင့်ကားတွေပြန်လည်ပြီးတော့ဆုတ်ခွာနေကြပါပြီ။အိန္ဒိယနိုင်ငံရဲ့လဒတ်ဒေသမှာကုလားလောက်တဲမှမှုတွေစူးစွားဖြစ်ပြီးတဲ့နောက်အခုလိုမျိုးအခြေအနေတွေဖြစ်လာတာကတော့ထူးခြားတဲ့တူးတက်မှုဖြစ်ပါတယ်။ Center for China Analysis and Strategy လေးလာသုံးသပ်ရေးစင်တာက Jayadeva Renardi ကအခုလိုသုံးသပ်ပါတယ
်။ It's a first step, it's a tentative step.But yes, it is aimed at diffusing the tension.
အခုမှစပြီးဆန်းသပ်လှုပ်ဆောင်တဲ့ပထမအဆင့်ပဲရှိပါသေးတယ်။နှစ်ဖက်တင်းမာမှုတွေလျှော့ချဖို့အထူးသဖြင့်ပန်ကွန်ဒေသတစ်ဝိုက်တင်းမာမှုတွေလျှော့ချနိုင်မှုတော့ရည်ရွယ်ပါတယ
်။နမီထိန်းချုပ်မှုဆိုင်ရာအငင်းပွားနေတဲ့နဇက်မြင်းတစ်လျှောက်မှာပြဿနာတွေကတော့ရှိနေတော့မယ်ဆိုတာကိုအိန္ဒိယကာကွယ်ဝင်ကြီးရက်ရှနက်စင်ကဒီလအစောပိုင်းတုန်းကပဲလွှတ်တော်မှာပြောခဲ့ပါတယ
်။အဘီဘီယလေချီပါ deployment တို့ patrolling ke bare mein
နေဇက်မြင်းတခြားတပ်ဖွဲ့တွေဖြန့်ကျက်ချထားတာကင်းလှဲ့တာတွေနဲ့ပတ်သက်လို့ပြဿနာတချို့ရှိနေတော့မှာရှေ့ဆက်ဆွေးနွေးမှုတွေမှာဒါတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ
်လက်ဒက်ဒေသကနေဇက်တကြောမှာရှိတဲ့နောက်ထပ်နေရာ၃ခုမှာလည်းတပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့ဆွေးနွေးနေပါတယ် တရုတ်ဘက်ကနေမြေကျူးကျော်တာတွေရှိနေတယ်လို့ဆက်ဆွဲပြီးတော့အိန္ဒိယနိုင်ငံဘက်ကတရုတ်ပေါ်မှာတန်တရားတွေကြီးထွားနေတဲ့တိုင်အောင်ဟိမွန်ဒါဒေသကတင်းမာမှုတွေရောကြလာနိုင်ပွဲတော့ရှိပါတယ်လို့ရွန်နက်ဒေကသုံးသပ်ပါတယ
် The main point is that what did the Chinese hope to achieve by doing what
ဒီကတော့တရုတ်ဘက်ကဘယ်လိုရည်ရွယ်ချက်နဲ့ဘာလို့မျှော်လင့်လှုပ်ဆောင်နေတာလဲဒါကိုအိန္ဒိယတာဝန်ရှိသူတွေကစဉ်းစားမှသိကြသလိုရှေ့လျှောက်သတိထားစောင့်ကြည့်နေပါလိမ့်မယ်။တရုတ်ရဲ့လိုရက်ကိုရှေ့ဆက်ပို့ပြီးသတိထားနေမှာပါ
။အခုချိန်မှာစီးပွားရေးရဆက်ဆံရေးပြန်လည်တည်ဆောက်ဖို့ကတော့လွယ်ကောင်းလွယ်ကူနိုင်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတော့နှစ်ဖက်စီးရေးတင်မာမှုတွေပိုဆိုးလာတာနဲ့အမျှအိန္ဒိယကဒီတရုတ်ရဲ့ယင်းနှိမ့်ညွှန်မှုတွေကိုဟန်တားခဲ့တယ်လို့တရုတ် TikTok app ကိုလည်းအသုံးပြုခွင့်ပိတ်ခဲ့ပါတယ်။အိန္ဒိယနိုင်ငံတွင်တရုတ်ဆန့်ကျင်ရေးအမျိုးသားရေးအမြင်တွေတိုးလာပြီးတော့တရုတ်ကုန်ပစ္စည်းတွေကိုသပိတ်မှောက်တာတွေလည်းပိုများလာခဲ့တာပါ။ဒါပေမဲ့ဈေးနှုန်းသက်သာတဲ့ပစ္စည်းမျိုးစုံကနေမိုဘိုင်းဖုန်းတွေအထိတရုတ်ကုန်ပစ္စည်းတွေကတော့အိန္ဒိယဈေးကွက်ထက်မှာအမြောက်အများဆက်ပြီးရှိနေသေးဖြစ်ပါတယ်။အိန္ဒိယစေဝါလုပ်ငန်းနဲ့နေအောင်ကြီးဆိုလာစွမ်းအင်စက်ရုံတွေလိုမျိုးလုပ်ငန်းအများပြားဆိုရင်လည်းတရုတ်ပစ္စည်းတွေအပေါ်မှာမှီခိုနေရသေးဖြစ်ပါတယ်။တရုတ်ကိုတင်ပို့တဲ့အိန္ဒိယပို့ကုန်တွေလည်းပြီးခဲ့တဲ့နှစ်ထက်မှာပိုများလာပါတယ်
။ Indian industry is now looking at China as a market and China has offered them India the market.
တရုတ်ဟာအိန္ဒိယအတွက်ဈေးကွက်တစ်ခုဖြစ်လာတယ်လို့အိန္ဒိယဆက်မှုလုပ်ငန်းတွေကလည်းဒါကိုကြည့်နေတာပါဆိုတော့ဒါကနှစ်ဖက်အပြန်အလှန်တွန်းအားပါအစောပိုင်းတုန်းကတော့တရုတ်ကသွင်းကုန်တွေကိုမှီခိုနေရတဲ့လုပ်ငန်းတွေအတွက်ပဲဆက်ဆံရေးတည်ဆောက်ဖို့လိုအပ်ပေမဲ့အခုကတော့တန်မဏိနဲ့တခြားလုပ်ငန်းတွေကလည်းတရုတ်ဈေးကွက်ကိုအားကိုးလာရပါတယ်ဒါကြောင့်အိန္ဒိယဘက်မှာတရုတ်နဲ့ဆက်ဆံရေးပုံမှန်ပြန်လည်ထားရှိလိုတဲ့လူတွေကပိုပြီးတော့တည်တည်တတ်တာများလာနိုင်ပါတယ်
လက်ရှိအချိန်အရအာရှရဲ့စီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုကြားစီးပွားရေးနဲ့နိုင်ငံရေးအရဆက်ဆံမှုတွေပြောင်းလဲလာနိုင်မယ့်အခြေအနေပဲဖြစ်ပါတယ်ကျွန်တော်တားညူပ
ါမြန်မာပြည်ဆိုင်ရာသတင်းတွေနဲ့အတူအခုလိုမျိုးအိန္ဒိယချင်းနိုင်ငံတကာရဲ့သတင်းတွေကိုလည်းကျွန်တော် VOA ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတာပဲဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုကိုအောင်မြတ်သူကပြောပြမှာပါ
ကာလာရှိကြဆက်ဆံရေးဟာအခုအခါအန္တရာယ်ရှိလာတာမို့မြမအာနာသိန်းချင်းမှာအကြီးဆုံးအရှုံးသမားဟာတရုတ်နိုင်ငံဖြစ်ဆိုတဲ့ကောင်းစဉ်နဲ့ The Atlantic Online သတင်းမှာရေးသားရတဲ့ဆောင်းပါးရှင် Timothy McLachlan ရေးသားရတဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်မြမရဲ့အကြီးဆုံးအိမ်နီးချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာအနောက်အစုအဆက်အသွယ်ပြတ်တောက်ထားတဲ့ဆေးအစုခေတ်ကတည်းကဆယ်စုနှစ်ပေါင်းများစွာကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့တာပါပြီးခဲ့တဲ့ဆယ်စုနှစ်တခုတည်းမြမစစ်ဘုတ်ချုပ်တွေကသတိထားပြီးတော့တကားဖွင့်လိုက်ချိန်မှာတော့တရုတ်နိုင်ငံဟာမြန်မာဈေးကွက်ကိုလဝကြီးအုပ်လူနီပါဖြစ်နေပြီလို့ဆိုပါရယ်။ဒါကြောင့်အခုတကစစ်တပ်ကအာဏာပြန်ယူလိုက်ချိန်မှာလဲလူတွေထင်ထားတဲ့အတိုင်းတရုတ်နိုင်ငံကိုမြန်မာရဲ့အားကိုးရမယ့်မိတ်ဆွေအဖြစ်တဖန်ပြန်မြင်လာရတယ်လို့လည်းဆိုပါရယ်။ကနေဒါ၊ဗြိတိန်တို့နဲ့အတူအမေရိကန်နိုင်ငံဟာဆက်အာဏာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့ပြစ်မှတ်ထားအရေးယူမှုတွေကိုလှုံ့ဆော်လာပြီဖြစ်ပြီးမြန်မာဟာအပေကံပြန်ဖြစ်သွားတာမို့စီးပွားရေးပြိုင်ဆိုင်မှုတွေလည်းမေ့မိန်သွားတယ်လို့ဆိုပါရယ်။မြန်မာပို့ပြီးအထီးကျန်လေးလေးတရုတ်ကပို့ပြီးအမျက်ထုတ်လို့ကောင်းလေလေပဲလို့ဆောင်းမမှာဖော်ပြထားပါတယ်။အခြားတစ်ဖက်မှာလည်းတရုတ်နိုင်ငံဟာမြန်မာအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့မတိမငြိမ်ဖြစ်စေတဲ့တည်ရောက်မှုတွေကိုလည်းလစ်လျူရှုထားတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာတရုတ်ထောက်ပံ့မဲ့စီမံကိန်းတွေနဲ့တရုတ်ပေါ်အမဲဆိုးရိမ်နေရတဲ့မြန်မာစစ်ဘုတ်ချုပ်တွေရဲ့မယုံကြည်မှုတွေလည်းပါဝင်တယ်လို့ဆိုပါတယ်။ဒေါက်အဆန်းစုကြည်နဲ့တရုတ်ပြည်ကြားနှစ်နှစ်ချီပြီးတော့တိဆောက်ထားခဲ့တဲ့ယုံကြည်မှုကလည်းစစ်အာဏာသိမ်းပြီးနောက်နေကျင်ညခြင်းပဲတရုတ်မုံဒီရေးအဖြစ်စိတ်ခံစားမှုတွေမြင့်တက်ခဲ့ရတယ်လို့လည်းရေးသားထားပါဗျ။လူတုကပဲအရာရာကိုဆုံးဖြတ်တယ်ဆိုတဲ့အမေရိကန်နဲ့ဒီမိုကရေစီကိုအန္တရာယ်လို့စဉ်းစားတဲ့တရုတ်တို့ကြောင့်အရှိတောင်အရှာနိုင်ငံတွေဟာအဆိုပါနိုင်ငံနဲ့ပတ်သက်လာရင်တိမ်မွေးတဲ့ကွဲပြားချက်တွေနဲ့ရှုပ်ထွေးနေတယ်လို့လည်းရေးသားထားပါဗျ။ဒီမိုကရေစီနည်းနဲ့ရွေးကောက်ခံထားတဲ့ဖိလစ်ပိုင်သမ္မတဒူတာတေးဟာတရုတ်နဲ့နီးကပ်နေတာကိုမြင်ရပြီးတော့စစ်တပ်ဒရုန်းနောက်ခံပေးရတဲ့ထိုင်းအစိုးရကတော့အမေရိကန်ရဲ့ယုံကြည်ရတဲ့မဟာမိတ်ဖြစ်ဆက်လက်တည်ရှိနေတယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။ဟောင်ကောင်တက္ကသိုလ်ကတွဲဘက်ပမော့ကအန်ဆန်ကတော့မြန်မာအာဏာသိမ်းမှုကြောင့်ပထဝီနိုင်ငံရဲ့တရုတ်နိုင်ငံကအရှုံးကြီးရှုံးခဲ့ရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့9နှစ်က NLD နဲ့အတူလှုပ်ဆောင်ခဲ့တဲ့ PR လို့ခေါ်တဲ့လူထုဆက်ဆံရေးအားလုံးပျက်စီးသွားခဲ့ရပြီလို့လည်းဆိုပါတယ်။ဒါအပြင်မြန်မာပြည်မှာပေါ်ပေါက်နေတာတွေကလည်းတရုတ်နိုင်ငံကမြင်ကျင်တွေ့ကျင်နေတာတွေနဲ့တခြားစီဖြစ်နေတယ်လို့ဆိုပါတယ်။နိုင်ငံလူထုအကြအခုလိုကြဆင်သွားတဲ့ဆက်ဆံရေးမျိုးကိုရှောင်ကွင်းခြင်းနဲ့ဆိုရင်တော့နိုင်ငံရေးသိမ်းသွင်းတာမျိုးမဟုတ်ပဲအမှားတွေကအမှန်ကိုရှာဖွေဖို့လိုအပ်တယ်လို့ Professor Anson ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါဗျ။တရုတ်နိုင်ငံရဲ့ကပတ်လန်စီမံကိန်း The Belt and Road Initiative ကို3လတာတွားရောက်လေ့လာဖို့တဲ့ NLD အဖွဲ့ဝင်မက်ဆန္နာမင်းကတော့တရုတ်နိုင်ငံအနေနဲ့အိမ်နီးချင်းကောင်းဆိုတာကိုအခုချိန်မှာတက်တည်ပြဖို့အချိန်ကောင်းပဲလို့ဆောင်းပါးမှာဖော်ပြထားပါဗျ။ပြေဆုံးတော့ www.theatlantic.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabURMESE ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုတော်ရစီနားဆင်နေရတာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်မဲ့အထက်ကမှစီးပွားရေးကဏ္ဍပါမြန်မာစစ်တပ်အာဏာသိမ်းဆန္ဒပြပွဲတွေမှာဗန်ဝန်ထမ်းတွေတဲ့ထက်ထက်ဝင်ပါဝင်လှုပ်ရှားလာတာကြောင့်ဗန်လုပ်ငန်းတွေတုံဆိုင်သွားကြပါတယ်စီဝါရေးသမားတွေကြားမှာလဲ electronic ban စနစ်နဲ့ငွေအလွှဲအပြောင်းကိုမယုံကြည်သူတွေရှိလာသလိုရွှေနဲ့ဒေါ်လာအဝယ်လိုက်လာပါတယ်စီဝါရေးအစီအစဉ်မှာမှတ်တင်ကြီးထိုက်တင်ပြထားပါတယ
်မြန်မာနိုင်ငံမှာဆင်အာနာတိတ်နဲ့ဖေဖော်ဝါရီလတရက်နေ့ကဘန်တွေပိတ်ကြောင်းကြီးညာခဲ့ပြီးနောက်ပိုင်းရက်တွေမှာအကန့်အသတ်နဲ့ငွေပြန်ထုတ်ပေးခဲ့ပါတယ်ဒါပေမဲ့အခုချိန်မှာတော့ဘဏ်ဝင်တန်းတွေကလည်းအလုံးမစင်းမဲ့ဆန္ဒပြကြတာကြောင့်နိုင်ငံတော်ဘဏ်အများစုမဖွင့်နိုင်ပါဘူးအများစုကတော့ ATM ငွေထုတ်ဆက်တွေမှာတန်းစီပြီးတော့ငွေထုတ်ကြရပါတယ်ရန်ကုန်မြို့ကသတင်းသမားကိုနေလင်းအောင်ကရန်ကုန်က ATM တွေမှာငွေထုတ်ရတဲ့အခြေအနေကိုရှင်းပြပါတယ
်ကျွန်တော်ပြီးခဲ့တဲ့နှစ်ရက်လောက်ကထုတ်တာတော့ ATM ဆက်တွေတော်တော်များများကမရတာများတယ်ဗောနော်မရတာများတယ်ဆိုတော့တချို့ဆက်တွေကဆက်တိုင်းမှာအလိုပတ်စံမရှိတာမျိုးတို့နောက်ပြောရလို့ရှင်ဒီတချို့ဆက်တွေကကြတော့ဟို auto service ဖြစ်နေတာမျိုးတို့အဲ့ဒါမျိုးတွေရှိတယ်။ပြောရလို့ရှင်အဲ့ဒီရှိတဲ့ဆက်တွေမှာဆိုလို့ရှင်လည်းလူတွေတန်းစီတာပေါ့နော်။ hotel ရကဆိုလို့ရှင်ကျွန်တော်တို့ဒီကြောက်မြောင်နာကဟိုဟာ AOR ဘန်မှာဆိုလို့ရှင်အလိုလူ340လောက်ကအဲ့ ATM ဆက်တွေရှိမှာတန်းစီပြီးစောင့်နေတာပေါ့နော်။ဆိုတော့ရတဲ့ဆက်တွေမှာဆိုရင်အဲ့လိုမျိုးလူအများကြီးတန်းစီပြီးတော့မှထုတ်ရတာမျိုးရှိတယ်။အဲ့ဒါကလည်းအချိန်ကန့်တတ်နေပဲပေါ့နော်။ကွာ ATM နေရလုံးဝမရတာမျိုးတော့မဟုတ်ဘူးရတော့ရတယ်ဒါပေမဲ့တခါရဖို့တော်တော်လေးခက်ခဲတဲ့အခြေအနေဖြစ်နေတ
ော့ဆင်အာနာတိမ့်ပြီးနောက်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကဝန်ထမ်းတွေကိုလည်းထိခိုက်ပါတယ်မန္တလေးကလုပ်ငန်းရှင်မတ်စုမွန်တိုးကအခုလိုရှင်းပြပါတယ်
ဟုတ်ကဲ့ဗန်ဒီဘက်ကတော့ဗာတည်းမှမကြားပါဘူးဒါပေမဲ့ကျမတို့ဆိုလည်းအလိုပေါ့နော်အဆောင်ထားတယ်ပေါ့နော်မိန်းကလေးအဆောင်လေးရှိတဲ့ခါကျတော့ဒီမှာဆိုကလေးတွေကလုံမစင်းတာရှိတဲ့အတွက်ကျမတို့ဆိုဒီလသူတို့လာခမယူဘူးပေါ့နော်တော့ဒီလအတင်မကအောင်မျှော်လင့်ထားတော့နောက်လအထိလည်းဒီလိုပုံစံမဲ့သွားမလားလို့လည်းမျှော်လင့်ထားပါတယ်လောလောဆယ်ကတော့ဗန်ဒီကလုပ်ငန်းလုပ်ဖို့လို့မရှိပါဘူးရှင့်
ဟုတ်ကဲ့ဗန်နီဘက်ကရောဗာမြတ်ပြောပါတယ်ဒါရီနဲ့ပတ်သက်ပြီးတော့သူတို့စီမှာအငွေထားထားတဲ့သူတွေကိုဗာမြတ်အသိပေးပါတယ
်ဗာမတော့လို့တည်င်းအကြောင်းကြားမှုမရှိပါဘူးရှင်နာရင်နာထားတဲ့အကြောင်းမစားပဲထွက်တယ်နောက်ထပ်တခြားသောဟိုအကြောင်းကြားမှုတွေခိုင်းဆိုရင်ဗန်နီက text message တွေပို့တယ်အဲ့လိုမျိုးပေါ့ line ကြားတဲ့အချိန်မှာဆို text message ပို့တာအိမ်ပိုင်းရှိတယ်အခုဆိုရင်တော့ဗာမစာလည်းမဝင်ဘူးအကြောင်းလည်းမကြားပါဘူးရှင်
ဟုတ်ရန်နာထားကြောင်းစာထုတ်တယ်ဆိုတာကအကြောင်းကြားခဲ့တာလားဒါမှမဟုတ်သူတို့ဒီတိုင်းပဲစာထုတ်ထတာလား
အဲ့ဒါကတော့ social media မှာပဲတွေ့တာပါဒီရန်နာထားတဲ့အကြောင်းဆိုပြီးဘန်ကနေပြီးတော့ထုတ်ထားတဲ့စာလေးတွေပေါ့နော်ဘန်ကနေတရားဝင်သုံးဆွဲသူစီကိုခိုင်းလို့ email ပို့တာတွေ message ပို့တာမျိုးတွေတော့မရှိပါဘူးရှင
်နေ့စဉ်သုံးအနေနဲ့ကတော့ဒါ ATM မှာအချိန်မရွေးသွားထုတ်လို့ရပါလားမန်လေးမှာ
နန္ဒလေးမှာ ATM မှာတော့ရခိုင်ရက်ကကြည့်တော့ရပါတယ်ဒါပေမဲ့ဟိုပေါ်တော့နည်းသွားတာပေါ့ခရိုင်းဆိုလို့ရှိရင်တော့နေရာအစုံမှာအဲ့လိုမျိုးစောင့်ပြီးထုတ်လို့ရတယ်အခုကတော့ငွေပြက်လက်မှုတွေရှိရလို့လဲကြားတယ်အဲဒါကိုကိုရိုင်းကတော့မထုတ်ရသေးဘူးညီမတို့ဆိုလို့ရှိရင်လဲဒါကိုမှာရှိရဟိုလက်ထဲမှာရှိရပတ်စံနဲ့ပဲဆက်ပြီးတော့မှဟိုစားတောက်နေခိုင်ဖို့လို့အတွက်ပဲလုပ်နေတာပေါ့နော်ဒါဆိုတော့ညီမတို့ကျတော့လုပ်ငန်းကလည်းသေးတယ်ဟိုပေးစရာအကျွေးလည်းမရှိဘူးရစရာပဲနည်းနည်းပါးပါးပဲရှိတဲ့အတွက်ဆောင်မလို့လက်ထဲမှာရှိရပတ်စံနဲ့ဆက်ရက်တည်နေတာဖြစ်တဲ့အတွက်အဲ့လိုဘဏ်ကနေသွားထုတ်တာတို့ ATM နေထုတ်တာမျိုးတို့မရှိပါဘူးဒါပေမဲ့ဟိုကျမတို့ဒီတခြားပေါ့နော်ဝန်ထမ်းကလေးတွေတို့ဘာလို့ထုတ်တာတွေတော့ရှိပါတယ်အဲ့ဒီမှာကျွန်တော်ထုတ်လို့တော့ရပါတယ်ဒါပေမဲ့ဘလို့များလူများတာတို့ပတ်စံပြတ်သွားလို့စောင့်ရတာမျိုးတို့အဲ့လိုမျိုးတွေတော့ရှိပါတယ်ရှင့်
အဲ့ဒါဆိုရင်အခုလက်ရှိပေါ့နော်ဒီမတ်ဆွမွန်တိုးတို့အနေနဲ့လက်ရှိဒီစီးပွားရေးလုပ်ငန်းတွေဘလို့လဲပတ်နေကြပါလဲလက်ရှိအခြေအနေမှာ
ဟုတ်ကဲ့အမလောလောဆယ်ကတော့စိုင်လည်းပိတ်ထားတယ်ပေါ့နော်လုပ်ငန်းတွေလည်းရပ်ထားတယ်အဲဒါပေမဲ့အလို့အလုပ်ကတော့မပြတ်သေးတဲ့အလုပ်လေးတွေရှိတာတွေကိုတော့ဆက်ပြီးတော့လုပ်ရတာလေးတွေရှိပါတယ်ရှင့်နောက်ထပ်အသစ်တွေလည်းမခံဘူးလုပ်ငန်းကိုတော့ရပ်ထားတယ်ဒါပေမဲ့မပြီးဆုံးသေးတဲ့ဟာလေးတွေတော့ပြီးအောင်ပြီးတတ်တာလေးတွေရှိပါတယ်ရှင့
်ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဒါဘန်ဒီကတော်တော်များများပိတ်ထားပါတယ်ဆိုတော့ဒီငွေသွင်းငွေထုတ်ကိစ္စတွေရောဘယ်လိုလုပ်နေကြပါလဲရှင့်
ဟုတ်ကဲ့လောလောဆယ်ဘဏ်ကနေငွေသွင်းလို့လည်းမရအောင်ငွေထုတ်လို့လည်းမရအောင်ဆိုတော့ဒီကိစ္စကတော့ရပ်တန့်ထားတယ်ပေါ့နော်ဒါပေမဲ့ဟိုအရင်ကတည်းကမိုဘိုင်းဘန်ကင်းရှိတဲ့အတွက်ကြောင့်မလို့ငွေရဲ့ယုံကြည်မှုရှိပြီးသားလူကတော့တောင်းကြောင်းနဲ့မိုဘိုင်းဘန်ကင်းနဲ့ပေးနေစေဖြစ်ပါသေးတယ်ရှင်ဒါပေမဲ့မိုဘိုင်းဘန်ကင်းနဲ့လက်ခံဖို့လို့ကိုကြောက်သွားတဲ့ကုန်တွေတွေလည်းအများကြီးရှိပါတယ်ထိတ်ထိတ်လန့်နေတဲ့ကုန်တွေလည်းရှိပါတယ်အာဒီဘဏ်နဲ့ပတ်သက်ပြီးတော့လုပ်ငန်းကတော့လုပ်ငန်းမတွင်ကျဲတော့ဖြစ်နေပါတယ်ရှင်
အထားတဲ့ငွေရှိတဲ့သူတွေကရောဒီဘဏ်ထဲမှာစိတ်ချလက်ချရှိပါသလားကုန်တွေတွေကြမှာဒီလုပ်ငန်းရှင်တွေကြမှာဘယ်လိုများဖြစ်နေကြပါလဲ
ဟုတ်အလုံးကတော့အခုချိန်မှာဟိုစိုးရင်ပူပန်ထိတ်လန့်နေကြပါတယ်ဘယ်ချိန်မှာဘာဖြစ်မလဲဆိုတာကိုမသိကြတဲ့အနေအထားမှာဖြစ်တဲ့အတွက်ကြောင့်မလို့လုပ်ငန်းရှင်တွေမကောက်တခြားသောဒီလုပ်ငန်းနဲ့ဆက်ဆက်နေတဲ့ပြည်သူလူထုတရက်လုံးကပေါ့နော်စိုးရင်ပူပန်နေကြပါတယ်ရှင်
အခုဟာကဘဏ်ကနေငွေထုတ်လို့မရတော့ဘဏ်ကနေငွေသွင်းလို့မရတော့ဘူးဆိုတော့လက်ထဲမှာငွေရှိတဲ့သူတွေကရောဘယ်လိုစီမံခန့်ခွဲနေကြပါသလဲ
ဟုတ်ကဲ့လက်ထဲမှာငွေရှိတဲ့သူတွေကတော့ဒီငွေကြေးကဟိုပေါ့နော်တန်ဖိုးကျသွားမှလားဒီငွေကြေးကဟိုဘယ်အချိန်မှာဘာဖြစ်မလဲဆိုပြီးတော့အစိုးရအပူပန်မှုတွေရှိတဲ့အတွက်ကြောင့်မလို့ရွှေအတုံးတွေကိုဝယ်ကြတယ်ဒေါ်လာတွေကိုဝယ်ကြတယ်အတွက်ကြောင့်မလို့ market ထဲမှာတော့ပေါင်ခိုဈေးကွက်ကတော့ဖြစ်ထွန်းနေပါတယ်ရှင်
တချိန်နဲ့မှာပဲ73စီမလောက်ငှမှုကိုလည်းစပြီးရင်ဆိုင်နေရပါပြီ။မြန်မာငွေစည်းချတာကြောင့်ပြည်ပက73စီတင်သွင်းမှုရပ်ထားတာလို့ Riders သတင်းတရက်ကဖော်ပြခဲ့ပါတယ်။လက်ရှိမန္တလေးမြို့တွင်းမှာကားတစ်စီးကိုကြက်ငွေ1000ပိုးပဲရောင်းပေးတော့တာလို့အဝေးပြေးခီးတဲ့တင်ကုန်တင်ကားလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်။ဒီလကုံပိုင်းလောက်အရှောင်းမှာ73စီပြက်လက်သွားနိုင်တဲ့အရေးကိုလဲကုံစီနဲ့ခီးတဲ့တဲယူပို့ဆောင်ရေးပိုင်းကလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ
်မတ်တင်ဂီတာတင်ပြတဲ့စီဝါရေးကဏ္ဍဖြစ်ပါတယ်အခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းနိုင်ငံတော်ဝန်နေစဉ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုလူငယ်တွေကလူမှုကွန်ရက်တွေပေါ်မှာပုံသဏ္ဍာန်မျိုးစုံနဲ့ဖော်ပြနေကြတာပါဒီလူငယ်တွေရဲ့ခံစားချက်နဲ့ဖြစ်ရမှန်တွေကိုတခြားနိုင်ငံကလူငယ်တွေသိစေဖို့ရည်ရွယ်ပြီး Mohinga Matter ဆိုတဲ့ blog ပေါ်မှာ Freedom Memories ကိုအင်္ဂလိပ်လိုနေတိုင်းရေးသားဖော်ပြနေတဲ့အကြောင်းမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းနေ့စဉ်နိုင်ငံတော်ဝန်ဖြစ်နေတာတွေကိုနိုင်ငံတကာကသိအောင်လို့ပြည်တွင်းကနေမျိုးစုံစန္ဒထုတ်ဖော်ပြောပြနေကြပါတယ်။လူငယ်တွေအသုံးများတဲ့လူမှုကွန်ရက်တွေပေါ်မှာဆိုရင်နိုင်ငံအနှံ့ကစန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းမှုတွေကိုအင်္ဂလိပ်ဘာသာနဲ့ပါရေးပြနေကြတဲ့အပြင် graphic ပုံတွေဓာတ်ပုံတွေနဲ့လည်းဖော်ပြနေကြပါတယ်။ Mohinga Matters ဆိုတဲ့ blog ပေါ်မှာလည်းအာဏာသိမ်းတဲ့နေ့ကစလို့မြန်မာနိုင်ငံတော်ဝန်နေ့စဉ်ဖြစ်နေတာတွေကို Freedom Memoirs ဆိုတဲ့ခေါင်းစဉ်နဲ့အနှစ်ချုပ်ရေးသားဖော်ပြနေကြပါတယ်။နိုင်ငံတကာကတငယ်ချင်းတွေတည်တည်တဲ့အကြောင်းတွေကိုစူးစီးဖော်ပြပေးနေတာဖြစ်တယ်လို့အဲ့ဒီ blog ရဲ့အဖွဲ့ဝင်တယောက်ကရှင်းပြထားပါတယ်။
မြန်မာတို့ရဲ့ blog ကဆောက်လုပ်ကလေးကဒီအင်္ဂလိပ်လိုရေးတယ်ဆိုတာကိုယ့်ရဲ့ဒီမြန်မာနိုင်ငံရဲ့အကြောင်းကြီးမြန်မာနိုင်ငံမှာနေတဲ့လူငယ်တွေရဲ့အကြောင်းကြီးကိုပြောပြချင်တာအောင်เนาะအဲ့အတွက်ကြောင့်မို့မြန်မာတို့ရဲ့ primary language ကဒီအင်္ဂလိပ်လိုဖြစ်နေတယ်အခုဒီ2021ခုနှစ်ဒ ဖေဖော်ဝါရီတရက်နေ့မှာအာဏာသိမ်းမှုစဖြစ်တဲ့အချိန်မှာပဲညီမတို့ဒီမှာဒီလိုမျိုးကြုံရတဲ့အခါကျတော့ကိုယ်နိုင်ငံတွင်းထဲကအကြောင်းအရာတွေကိုနိုင်ငံတကာကိုသိစေချင်တယ်သိဖို့လည်းအတွက်ပေါ့နော်ဒီမြန်မာနိုင်ငံကဘာပဲပြောအရင်ဟို1998တုန်းကလို့2000တုန်းကတော့ဒီလိုမျိုးအာတရင်ချက်လက်တွေကနိုင်ငံပြင်ပကိုရောက်ဖို့ဆိုတာခက်ခဲအခုဒီလွန်ခဲ့တဲ့10နှစ်တွင်းမှာပဲတအားကိုဖွံ့ဖြိုးသွားတဲ့အချိန်မှာမြန်မာတို့မှာဘာပဲပြောနိုင်ငံတကာမှာတငယ်ချင်းတွေရှိလာပြီးမိတ်ဆွေတွေရှိလာတဲ့အခါကျတော့သူတို့တွေကနေတစ်ဆင့်တခြားပို့ပြီးသိစေချင်တယ်ပေါ့နော်အဲ့အတွက်ကြောင့်မလို့မြန်မာတို့အဖွဲ့ကအဖွဲ့သားတွေအနေနဲ့နေတိုင်းပေါ့နော်ဒီနေ့စဉ်ဖြစ်ပျက်သမျှအကြောင်းလေးတွေထဲမှာလူတွေတည်တည်နေတဲ့ထင်တဲ့ဒီနိုင်ငံတကာတငယ်ချင်းတွေတည်တည်နေတဲ့ထင်တဲ့အကြောင်းအရာလေးတွေရေညီမတို့ရဲ့ခံစားချက်လေးတွေအတွေးအမြင်လေးနည်းနည်းနဲ့ပေါ့နော်ရောဟိုပေါင်းဆက်ပြီးရဲ့အခါကျတော့ညီမတို့ညနေညတိုင်းပြောမှာပေါ့ညတိုင်းအာနာသိမ့်မှုဖြစ်တဲ့တရနေ့ရစပြီးရဲ့အခါကျတော့ညီမတို့နေ့တိုင်းဒီ post လေးတင်ဖြစ်ပြီးနေရပေါ့နော်
အဲ့ဒီမှာညီမတို့တင်နေတာကဒီ Freedom Members ဆိုပြီးတော့မှဒီနေဆွဲတဲ့နဲ့ပေါ့နော်နေတိုင်းနေတိုင်းညီမပြောသလိုပဲအဖြစ်တာတွေကိုအနှစ်ချုပ်ကလေးရေးထားတာတွေ့ပါတယ်အင်္ဂလိပ်လိုအဲ့ဒီမှာဆိုရင်ဒီတချို့အချက်တည်းကဒီမှာဘယ်နေရာမှာတော့ဖြင့်အင်အားသုံးပြီးတော့ဖြိုခွင်းတယ်လို့ဘယ်နေရာမှာတော့ဖြင့်ပြစ်ခတ်တယ်လို့ဆိုတာမျိုးတွေလည်းပါပါတယ်ဆိုတော့အဲ့လိုမျိုးပေါ်ပြတဲ့အချက်အလက်တွေကိုခိုင်မာတယ်ပေါ့နော်မှန်ကန်မှုရှိအောင်ကောညီမတို့အနေနဲ့အဲ့ဒါဟိုတေချာအောင်လို့ဘယ်လိုလုပ်ပါလဲရှင့်
အဲ့ဒါညီမတို့အနေနဲ့ကတော့ဒီတရင်ဟိုဒါညီမတို့ဟိုအဖွဲ့ထဲမှာလည်းဒီနေတိုင်းရေးတဲ့တောင်းဝန်ယူလာတဲ့အဖွဲ့တွေထဲမှာအများရန်တယောက်ကိုတယောက်ပြန်ပြီးတော့ sensitive ကြရပေါ့နော်လောလောဆယ်ရရန်ကုန်မှာ fake news နဲ့ဒီလို post တွေအများများရဲ social media မှာအဲ့အတွက်ကြောင့်မို့လို့ညီမတို့ကကိုရတဲ့တရင်ဒီမှန်ကိုပေါ့နော်ဟိုအများရန် fact check လုပ်ခိုင်းတယ်အထူးသဖြင့်ဒီလိုမျိုးမတင်ခင်ပေါ့နော်အဲ့ခါကျတော့ဒီအဓိကတကယ်ဟိုတရင်ယုံကြည်ရတဲ့တရင်ဌာနတချို့ပြီးရဲ့ခါကျတော့အာဒီတရင်တော့အချို့ပေါ့နော်အဲ့ဒီသူတို့တွေစီကနေပြီးတော့တရင် source တွေကိုညီမတို့ယူရဲပေါ့နော်တကယ်လို့အဲ့လိုတရင်ဌာနတွေကရတဲ့ source တွေမဟုတ်ဘူးဆိုလို့ရှိရင်တော့ဒါညီမတို့ရဲ့မိတ်ဆွေတွေကနေတစင်တည်တဲ့ဟိုတကယ် first hand တုံ့ရတဲ့လူတွေစီကနေပြီးတော့မှညီမတို့ information ရယူပါတယ်အဲ့ဒါကိုမှညီမတို့ပြန်ရေးပေးတာပေါ့နော်
ခုဆိုရင်ညတိုင်းနီးပါးဟိုအင်တာနက်ဖြတ်တောက်မှုတွေလည်းရှိနေတယ်။နောက်တစ်ခါဒီ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေဆိုတာကိုလည်းပြင်ဆင်ပြီးတော့ပေါ့နော်အထူးသဖြင့်တော့ဒီ internet online သုံးတာတွေကိုတင်းကျပ်ဖို့လည်းဒီအာဏာသိမ်းယူထားတဲ့သူတွေကလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေတဲ့ကြားထဲမှာပဲညီမတို့ဆက်ပြီးတော့ freedom members ဟိုဟာလေးတွေကိုနေ့တိုင်းအနှစ်ချုပ်ကလေးတွေကိုနေ့တိုင်းတင်ပေးနေတယ်ဆိုတော့ကိုယ့်ရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့ကောစိုးရိမ်မှုမရှိဘူးလားရှင
်။စိုးတော့စိုးရိမ်တာပေါ့နော်။ဒါပေမဲ့ဒီဟိုစိုးရိမ်ပေမဲ့လည်းလှုပ်ရှားရှိတာကတော့ဆက်လှုပ်ရမှာပဲလို့တော့ညီမတို့ဒီတဖွဲ့လုံးပေါ့နော်။ဒီအဖွဲ့သားတွေအကုန်လုံးကတော့ယုံကြည်ရဲ့ဒီ electronic ဟို cyber law ထွက်လာတဲ့အခါမှာတော့နည်းနည်းတော့ဟိုကြောက်တဲ့စိတ်တွေတော့ရှိတယ်။ဒါပေမဲ့လည်းဒါကြောက်ပြီးတော့မလုပ်ပဲနေတာကပို့ပြီးတော့ဟိုကိုယ်တွေလှုပ်ချင်တဲ့ဟာရဲ့ရည်ရွယ်ချက်ပြတ်သုံးစေတာဒါတစ်ဖက်ကတဖက်ကလှုပ်ချင်တဲ့ဟာအောင်မြင်သွားမှာပေါ့ညီမတို့တာစီပိတ်ပင်ချင်တဲ့ညီမအကြောင်းနေမယ်ဆိုလို့ရှိရင်တို့တာစီပိတ်ပင်ချင်အောင်မြင်သွားမယ်ပေါ့နော်အဲ့အတွက်ကြောင့်မို့လို့ညီမတို့ဒါကိုတော့ဆက်ပြီးတော့ရှားသရွေပေါ့နော်ရှားသရွေဆိုရဲ့ညီမဒီအင်တာနက်အခြေအနေရှားသလောက်ပေါ့နော်အင်တာနက်အခြေအနေရှားသလောက်ညီမတို့ဆက်ပြီးတော့အတက်နိုင်ဆုံးစူးစမ်းပြီးတော့ညီမတို့ဒီကနေဒီ information တွေမဒီအချက်လက်တွေမထွက်နိုင်ရင်တော့မှညီမတို့နီးလက်နေရှားထားပါတယ်အဲ့ကနေမထွက်ထွက်အောင်တော့ဒီနေတိုင်းတော့ဟိုအမြဲတမ်းမျှဝေပြီးဖို့တော့ညီမတို့ဆုံးဖြတ်ထားပါတယ်
နောက်ညီမတို့အခုလိုပေါ့နော်အဲ့လိုနေ့တိုင်းရင်းနေတဲ့အထဲမှာဒီလိုဟိုအနှစ်ချုပ်စာသားတွေအပြင်ကို graphic ပုံလေးတွေနဲ့လည်းလူတွေကိုဆွဲဆောင်နိုင်အောင်လုပ်တာတွေ့ရပါတယ်ရှင်အဲ့ဒါကရောဟိုဘလောက်ထိထိရောက်မှုရှိတယ်လို့ပြောလို့ရတယ်ရှင
်အဲ graphic ကတော့တော်တော်လေးအရေးပါတယ်လို့ဟိုညီမတို့လည်းယုံကြည်တာတွေဟိုအရင်ခေတ်တုန်းကတောင်မှဒီမဂ္ဂဇင်းတွေမှာစောင်းပါတို့ဝတ္ထုတို့ပုံဖော်တရုပ်ဖော်ရေးတဲ့ဟာတွေကလည်းအရေးကြီးခဲ့တာအောင်နော်အခုအဲ့ခါကျတော့ညီမတို့ social media မှာကနေတစ်ဆင့်ဟိုမျှဝေတဲ့ခါကျရင် graphic ရဲ့အရေးပါမှုကလည်းတော်တော်လေးရှိတယ်ဒီလူငယ်တွေကလည်းစာအပြည့်မဖတ်ရင်တောင်မှပုံလေးကြည့်ပြီးတဲ့ခါကျတော့ပုံလေးတွေ့ဝါပြီးတဲ့ခါကျတော့မှထောက်ကြည့်တာမျိုးလေးရှိတဲ့အတွက်ကြောင့်မလို့ညီမတို့ဒီပုံလေးတွေကိုလည်းအဓိကတေချာလေးစဉ်းစားပြီးတဲ့ခါကျတော့ဟိုအမြဲတမ်းတွဲတွဲပြီးတော့အလိုမျိုးလေးတင်ပေးတာပေါ့နော်ဟိုပုံလေးတွေ့ပြီးကြိုက်သွားတဲ့ဟာမျိုးလေးတွေလည်းကြားရပါရဲ့ရှင
်နောက်ပြီးတော့ဒီအခုပေါ့နော်ညီမတို့ဒါမျိုးလုပ်နေရဲဆိုတာကဒါညီမတို့ရဲ့အနာဂတ်အတွက်ကိုလုပ်နေကြရဲဆိုပြီးလူငယ်တွေပြောနေတဲ့အတန်အမြဲကြားရပါတယ်ဆိုတော့ညီမတို့အခုလိုမျိုးကိုတက်နိုင်တဲ့ဘက်ကနေပေါ့နော်ဒီလိုမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်အပြောင်းလဲကိုအခုလက်ရှိဖြစ်နေတဲ့အာဏာသိမ်းမှုအခြေအနေကနေပြီးတော့အပြောင်းလဲဖြစ်ဖို့ညီမတို့ကဟိုစန္ဒနဲ့ဒါလုပ်နေကြတာပေါ့လေဆိုတော့ညီမတို့ရဲ့ဒီအနာဂတ်အတွက်အခုလိုဆောင်ရွက်မှုတွေကဘလောက်ထိအရေးကြီးတယ်လို့ညီမပြောချင်ပါလဲရှင
်။လွန်ခဲ့တဲ့10နှစ်မှာဒီမိုကရေစီဆိုတာအစ်စ်မဟုတ်ပေမဲ့လည်းဟိုဘယ်လိုပြောမလဲ။အနေချင်းကို ဒီအရသာကိုတိသွားပြီအဲ့ခါကျတော့ဒီဟာကိုဒီလမ်းကြောင်းကိုဆက်ဖောက်ဖို့ပဲလုံမှာပေါ့နော်အခုကနောက်ပြန်ဆွဲနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့ဆက်ပြီးတော့နောက်ပြန်ဆွဲတဲ့ဟာကိုဘယ်လိုမှလက်ခံလို့ဖြစ်မှာမဟုတ်ဘူးဒီအထူးသဖြင့်ညီမတို့ဒီနေတိုင်းဒီလိုမျိုးဟိုဆန္ဒပြပွဲတွေကိုသွားမယ်ဆိုလို့ရှိရင်တို့ကြွေးကြော်တာတစ်ခုရှိရမှာရဲ့ဟိုငါတို့တွေကလူငယ်တွေပေါ့လူငယ်တွေမှာအနာဂတ်ရှိတယ်။ဒါညီမတို့လူမျိုးဒီ20ကျော်30ဝန်းကျင်နေတယ်မကောက်ဘူးဒီ10ကျော်တက်အရွယ်တွေမှာပါတို့တွေအတွက်နောက်ထပ်လာမယ့်ဒီ generation alpha ကလေးတွေအတွက်ကဒီအခုလက်ရှိစစ်အာဏာသိမ်းတဲ့အဖွဲ့ကလုပ်နေတဲ့ဥပဒေတွေထုတ်ပြန်တဲ့ဟာတွေကိုကြည့်မယ်ဆိုဆိုဆိုင်ပါလို့ပဲကြည့်မယ်ဆိုရင်ဒါကအရန်ဟိုတိုင်းပြည်အတွက်အရန်နောက်ပြန်ဆွဲနေတဲ့ဟာမျိုးတွေဖြစ်နေရပေါ့နော်အဲ့ဒါတွေကိုတကြံတဲ့ဒီလမ်းပေါ်မှာထွက်ပြီးတော့ဆန္ဒပြနိုင်တဲ့လူငယ်တွေကထွက်ပြနေတဲ့အချိန်မှာကျန်တဲ့ညီမတို့ဒီညီမတို့တွေမှာဆိုလို့ရှင်လဲရုံးနေအလုပ်တွေရှိတယ်ဒါပေမဲ့လည်းဒီကနေပြီးတော့အွန်လိုင်းကနေတဆင့်ပေါ့နော်နိုင်ငံတကာကသိတယ်ဆိုလို့ရှင်တကယ်ညီမနိုင်ငံမှာဘလို့တွေဖြစ်နေလဲဆိုတာကိုသူတို့သိမှပဲဒီလူတွေဒီလိုမျိုးဖြစ်နေပါလားကြုံနေရပါလားပေါ့နော်ပိုမျှဝေနိုင်မယ်လို့ညီမထင်တယ်ညီမတို့ပြီးတဲ့အခါကျတော့ဒီနိုင်ငံတကာကပိုသိရင်နိုင်ငံတကာကမိတ်ဆွေတငယ်ချင်းတွေကလည်းသူတို့ရဲ့ဒီအစိုးရတွေကိုတဆင့် open letter ပေါ့နော်အဲ့လိုမျိုးလေးပေးနေတယ်လို့ညီမကြားတယ်အဲ့ခါကျတော့ဒီအနာဂတ်အတွက်ကတော့အခုအချိန်မှာလောက်တာကဟိုတက်အကုန်လုံးအစဉ်ပြေတဲ့နေရာကနေလှုပ်ပြီးနေကြတာအရင်အရေးကြီးရယ်ပေါ့နော်အခုအချိန်မှာဟိုအဆုံးမတိုက်လို့ရှင်တော့ညီမတို့နောက်ပြန်ဆွဲမှာပဲအဲ့ဒါဘယ်သူ့အတွက်မှတော့မကောင်းတော့ဘူးလို့ထင်တယ်လေ
မိုဟင်ဂါမက်ဒက်ဆိုတဲ့ blog ပေါ်မှာအာနာသိမှုနောက်ဆက်တွဲဖြစ်နေတာတွေကိုနေတိုင်းအနှစ်ချုပ်ဖော်ပြတဲ့ Freedom Memoir blog အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်ရှင်သူရဲ့လွတ်လပ်မှုနဲ့အခွင့်အရေးဆုံးရှုံးမှုကိုလက်မခံနိုင်ကြတဲ့အတွက်အခုလိုမျိုးနီလန်းမျိုးစုံနဲ့လူငယ်တွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်နေကြတာဖြစ်ပါတယ်ကျွန်မဆုမြတ်ပါပ
ါမဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပဲဖြစ်ပါတယ် VOA မြန်မာပိုင်းအနေနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေအခုလိုမတိမငြိမ်ဖြစ်နေချိန်မှာသတင်းဦးသတင်းထူးတွေကိုသောရရှင်သေးစီအရောက်အမြန်ဆုံးပေးပို့တင်ဆက်နိုင်ဖို့ VOA သတင်းတောက်တွေဝိုင်းတော်သားတွေကနေညမှာစူးစမ်းနေကြပါလေခင်ဗျာဒီမနေ့အတွက် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေပြန်ပြီးနားဆင်လို့ရတဲ့ဆိုရင်တော့မနေ့၈နာရီနေ့9နာရီအထိလိုင်းနိုမီတာ20 kHz 15113ညလိုင်းနိုမီတာ25 kHz 11823ညလိုင်းနိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမသိင်ကြီးထိုက်ပြောပြပေးပါပ
ါမြန်မာနိုင်ငံမှာအရက်သားခေါင်းဆောင်တွေကိုဖမ်းပြီးစစ်တပ်ကအာဏာသိမ်းတဲ့22ရက်မြောက်နေ့တနင်္လာနေ့မှာတော့နိုင်ငံတော်မှာအယောင်အဝယ်ကုလူဆက်ဆံမှုအလုံးပိတ်သိမ်းရပ်ဆိုင်ပြီးလူပေါင်းတန်းချီဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ခေါင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်အရေးယူဆောင်ရွက်လာနိုင်ပွဲရှိကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကတင်းနယ်လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဗြိတိန်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်စွာမင်းကိုတင်းနယ်လာနေ့မှာဗြိတိန်နိုင်ငံသားရေးဌာနကဆင့်ခေါ်ပြီးဆန္ဒပြပွဲတွေမှာလူသေးဆုံးထိခိုက်ဒဏ်ရာရစေတဲ့အထိလုံခြုံရေးအဖွဲ့တွေကအင်အားသုံးနေတာကိုရှုတ်ချခဲ့တယ်လို့ဒီလုံရက်တွေရက်ဖို့လဲပြောဆိုခဲ့ပါရယ်အနာဒိမြန်မာစစ်တပ်ကိုတန်းခတ်ပိတ်ဆို့မှုချက်မှတ်ရေးဥရောပသမ္မတနိုင်ငံသားရေးဝန်ကြီးတွေတင်းနယ်လာနေ့ကသဘောတူခဲ့ပြီးမြန်မာစိုးရအတွက်ငွေကြေးထောက်ပံ့မှုတွေကိုလည်းထိန်းချုပ်လိုက်ပြီးဖြစ်ကြောင်း EU နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ်။မန္တလေးမှာစနေနေ့ကဆန္ဒပြပွဲနှိမ်နှင်းခံရမှုအတွင်းကလေးတဦးသေဆုံးခဲ့ရပြီးတဲ့နောက်မြန်မာလုံခြုံရေးအဖွဲ့တွေအနေနဲ့ကလေးငယ်တွေလူငယ်တွေရဲ့ဘေးကင်းလုံခြုံရေးဦးစားပေးဆောင်ရွက်ဖို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတမ်းမိုင်းဆိုင်ရာအင်ဂျင်နီယာပက်ထရစ်တီယာဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းတို32:40-48ကနေတင်ဆက်ခဲ့တာပါ။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.